Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ21ရက်စတာပရိတ်နေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လင်းပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန်းအင်ဂျင်နီယာနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါယူကရိန်းကိုဘေးမဆီးရေးအကူအညီနဲ့နိုင်ငံရေးအမျက်ထွက်စေမဲ့စုံလမ်းစစ်ဆေးမှုကြောင့်အပြေးယူလုပ်တဲ့တတ်မှတ်ချက်မျိုးရှိတယ်လို့ EU ဆိုင်ရာအမေရိကန်တတ်မှတ်ကြီးကပြောပါတယ်ပြည်ပခါဖြစ်နေတဲ့တိုင်းဒေသဒေသတွေမှာအရက်သားတွေကိုကောက်ကွယ်ပေးဖို့ကုလသမဂ္ဂကမြန်မာနိုင်ငံကိုထပ်ပြီးတောင်းဆိုပါတယ်ဟောင်ကောင်ပြည်ထောင်ကောင်စီဝင်ရုံဝန်ထမ်းဟောင်တူကဟောင်ကောင်ရဲတွေသူ့ကိုဖမ်းဆီးနှိပ်စက်စစ်ဆေးခဲ့တယ်လို့ဆွတ်ဆွဲထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဒီလိုထိတ်တန့်ရသတင်းတွေအပြင်နားဆင်ရမယ့်သတင်းလာတစ်ခုမှာတော့
ကျွန်တော်မြင်တာကတော့ဗာလဲဆိုလို့ရှိရင်အခု ICJ ဟိုကိစ္စကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ကိစ္စဖြစ်လာတော့တိုင်းပြည်နဲ့ပတ်သက်တဲ့ဆိုရင် UN ဖွဲ့ဝင်နေနဲ့ကျွန်တော်တို့ကဥပဒေကြောင်းရ
ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်းပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံချေပမဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းချက်ဖြစ်ပါတယ်။သတင်းတွေအပြည့်ကြားကြရပါမယ်။ဒီသတင်းနဲ့အတူသမ္မတထရမ့်ရဲ့ပြိုင်ဘက်ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့သူ့အသားပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုရတဲ့ယူကရိန်းကိုပြေးဖို့ရှိတဲ့စီရေးအကူအညီအပြည့်အယူလုပ်ဖို့ရှိထားခဲ့တယ်လို့အမေရိကန်တန်ခါတာမကြီး Gordon Sondland ကျမ်းစာပေါ်မှာထပ်ဆိုချက်ဥရုယာတိပြောင်းလဲမှုဟာကျမရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနဲ့တန်ဖိုးအရေးသေးကိုချိန်ချောက်လာလိမ့်မယ်ဆိုတဲ့သတင်းလာနဲ့အတူကမ္ဘာသတင်းတွေတက်ကမြန်မာပြည်သတင်းစတဲ့သတင်းလာတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ခြားသာပြည်နေမနဲ့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ကပြောပြပေးပါမယ်ခင်ဗျာ
။တဘရဒေါ်နယ်ထရမ့်နိုင်ငံရေးရဲ့အမျက်ထွက်စီမံစုံစမ်းစစ်ဆေးမှုကိုယူကရိန်းကမလုပ်ဘူးဆိုရင်လူချင်းနဲ့စီရေးအကူအညီကိုရမှာမဟုတ်ဘူးဆိုတာမကြသေးခင်လောက်တွေအတွင်းကတတ်မှတ်ချက်တစ်ခုဖြစ်ခဲ့တယ်လို့အမေရိကန်သံတမန် Gordon Sondland ကအလေးနဲ့ပြောပါတယ်။သမ္မတကညင်းဆိုထားတဲ့ကြားမှာပဲသံတမန်ကြီး Sondland ကဗိုလ်ဒူးနေလွတ်တော်ကြားနာပွဲအတွင်းအဲ့လိုပြောသွားတာပါ။သမ္မတကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးနေသူတွေဟာဒီရှုပ်ထွေးတဲ့ကိစ္စတွေကိုရိုးရှင်းတဲ့မေးခွန်းပုံစံတစ်ခုထဲမှာမကြာခဏပေါင်သွင်းပြီးတော့အပေးယူလောက်တာရှိခဲ့သလားဆိုပြီးတော့မေးကြကြောင်းအရင်တုန်းကကျွန်တော်ထွက်ဆိုထားခဲ့တယ်လို့ပဲအဖြေကတော့ဟုတ်ပါတယ်ဆိုပြီးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှဥရောပသမဂ္ဂ EU ဆိုင်ရာအမေရိကန်သံတမန်ကြီး Sondland ကပြောပါတယ်။ Mr. Sondland ဟာသူကို EU ဆိုင်ရာတာဝန်ကြီးတာဝန်ခံဖို့သမ္မတထရမ့်ကမရွေးခင်လွန်ခဲ့တဲ့3နှစ်နီးပါးကသမ္မတထရမ့်ကျန်းသက်စာချင်းစုပွဲအတွက်ဒေါ်လာ100,000,000ထည့်ဝင်လူတန်းခဲ့သူပါယူကရိန်းနဲ့ဆက်ဆံရေးကိုကြီးကြပ်ဖို့သမ္မတကပြောထားတဲ့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီနဲ့အတူလုပ်ကင်ခဲ့ရကြောင်းယူကရိန်းဆိုရနဲ့ဆက်ဆံရေးမှာနိုင်ငံခြားရေးဌာနရဲ့ပုံမှန်လမ်းကြောင်းတွေကိုဘေးဖယ်ပြီးလုပ်ကင်ရတာကြောင့်သူမလုပ်ချင်ပေမဲ့လည်းလုပ်ခဲ့ရကြောင်းတာဝန်ကြီးဆန်းလန်းကထွက်ဆိုသွားပါတယ်ဒီကြောင်းသတင်းလွှာကိုသတင်းတွေပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
နျူကလ িয়ার အရေးဆွေးနွေးပွဲတွေမှာပိုးပြီးပြောင်းလွယ်ပြင်လွယ်တဲ့ရည်တည်ချက်မျိုးပြဖို့မြောက်ကိုရီးယားကအမေရိကန်ကိုဒီနှစ်ကုန်နောက်ဆုံးထားပြီးတောင်းဆိုထားတာဟာအတုအယောင်ဖြစ်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘိုင်ဂွန်းကဗုဒ္ဓဘူးနေ့မှာပြောပါရယ်ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်နှစ်အတွင်းတန်တမာရေးဆက်ဆံပြောဆိုမှုအခြေအနေမတိုင်ခင်ကရှိခဲ့တဲ့ရန်လိုတဲ့လှုပ်ရက်တွေပြန်ဖြစ်လာနိုင်တယ်လို့ဆိုပါရယ်စီးပွားရေးအထိနာနေတဲ့ဒဏ်ခတ်အရေးယူမှုတွေကိုရုတ်သိမ်းပေးဖို့မြောက်ကိုရီးယားကတောင်းဆိုထားပြီးပိုးပြီးပြောင်းလွယ်ပြင်လွယ်တဲ့ရည်တည်ချက်မျိုးဒီနှစ်ကုန်နောက်ဆုံးထားပြသဖို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပြီးခဲ့တဲ့ဧပြီလမှာသတ်မှတ်ထားတာပါဒါကြောင့်လဲ2019ခုနှစ်ဧပြီလကတည်းကရပ်ထားတဲ့နျူကလ িয়ার နဲ့တာဝဲပစ်ဒုံးကျည်တွေစမ်းသပ်တာကိုမြောက်ကိုရီးယားကပြန်လုပ်တော့မလားဆိုတဲ့စိုးရိမ်ချက်တွေထွက်လာပါတယ်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေရပ်ထားတာကိုမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုမှာအောင်မြင်မှုကြီးတစ်ခုအဖြစ်သမ္မတဒေါ်နယ်ထရမ့်ကမကြာခဏပြောလို့ရှိပါတယ်ဒါပေမဲ့ဒီအခြေအနေအဆုံးသက်သွားနိုင်ခြေရှိတယ်လို့နိုင်ငံသားရေးဌာနဒုတိယအဆင့်မြင့်ဆုံးဒီယာဒူးမှာခံထားရေးလွတ်တော်ကြားနာပွဲအတွင်မစ္စတာဘိုင်ဂွန်ကပြောသွားပါတယ်။မြောက်ကိုရီးယားအရေးကိုဖြေရှင်းရမှာဘလောက်ကြာသည်ဖြစ်စေအမေရိကန်အနေနဲ့ဆက်ပြီးကြိုးပမ်းလှုပ်ဆောင်သွားရမယ်လို့လဲဆိုပါတယ်။နှစ်ကုန်နောက်ဆုံးဆိုတဲ့သတ်မှတ်ချက်မျိုးမရှိတဲ့အကြောင်းဒါဟာမြောက်ကိုရီးယားတွေသတ်မှတ်တဲ့နောက်ဆုံးရဲ့အတုတစ်ခုဖြစ်ကြောင်းအဲ့ဒါဟာသူတို့ပေါ်မှာသူတို့ဘာသာသတ်မှတ်တာပဲဖြစ်ကြောင်းမစ္စတာဘိုင်ဂွန်ကပြောပါတယ်ရှင
်။ Israel စစ်တပ်အကြီးအကဲဟောင်းဘန်နီဂန်စ်ကသူအနေနဲ့ညွန်မောဆွေရတရားမဖွဲ့နိုင်တော့ဘူးလို့ Israel သမ္မတ Reuven Rivlin ကိုဗိုလ်ထုနေ့ကကြောင်းကြပါတယ်ဒါကြောင့်တတိယကျင်းရုပ်ောက်ပွဲလို့ကိုတေးကြတော့ဖြစ်သွားပါပြီ။အစ္စရေးနိုင်ငံကိုမတူကွဲပြားတဲ့ခေါင်းဆောင်မှုပေးနိုင်မယ့်အစိုးရတရားဖွဲ့စည်းဖို့ကျွန်တော်အစွမ်းကုန်ကြိုးစားခဲ့ပေမယ့်အကြောင်းမလှစွာပဲလုံလောက်မှုမရှိခဲ့ပါဘူးလို့ Mr. Gantz ကထွတ်ထားမှရေးပါတယ်။ယ ယူကော့ဘွဲတွေတွေကျင်းပမယ့်ရက်ကိုမကြေညာခင်ညွန်မောင်းဖွဲ့ရွေးဆွေးနွေးကြဖို့လွတ်တော်အမတ်တွေ22ရက်အချိန်ရပါတယ်။လွတ်တော်အမတ်62ရက်ရဲ့ထောက်ခံမှုကိုရတဲ့ဘယ်အမတ်မဆိုသမ္မတအခွင့်အာဏာရဖို့အမိတင်သွင်းနိုင်တာပါ။အစ္စရေးနိုင်ငံတမိုင်းမှာသမ္မတကရွေးချယ်တဲ့ကိုယ်စားလှယ်လောင်းတွေအစိုးရမဖွင့်နိုင်တာဒါဟာပထမဆုံးချိန်မှာအီဗီလာနဲ့စက်တင်ဘာလတွေမှာယူကော့ဘွဲလုပ်ပြီးတဲ့နောက်ပိုင်းနိုင်ငံရေးမတင်မကျအခြေအနေစဖြစ်လာတာပါ။လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့အလက်ရရင်လီကွပါတီနဲ့ဂန်စ်ရဲ့ Blue and White ပါတီတို့ဟာခံမှန်းကြေအဖြစ်အမတ်နေရာအတူတူနှိပါနိုင်ရပြီးလွှတ်တော်ထဲမှာအကြီးဆုံးပါတီတွေဖြစ်လာတာပါဒါပေမဲ့လည်းသူတို့ပါတီနှစ်ရစလုံးဟာအစ္စရေးလွှတ်တော်မှာလူများစုဖြစ်ဖို့လိုအပ်တဲ့အမတ်နေရာ62နေရာကိုမရခဲ့ကြပါဘူ
းအီရန်နိုင်ငံတောင်ပိုင်းမှာအစိုးရစန့်ကျင်ဆန္ဒပြသူတွေဟာဗုဒ္ဓဘူးနေ့ကအဓိကအရေးပါတဲ့စိတ်ကန်းနှစ်ခုနဲ့ရေနံတူးဖို့တဲ့တနေရာကိုပိတ်ဆို့တားဆီးခဲ့ကြတဲ့အတွက်လုပ်ငန်းတွေယာယီရပ်တန့်ခဲ့ရကြောင်းစိတ်ကန်းတောင်ပိုင်းရှိသူတွေကပြောပါတယ်ရေနံအထွက်များတဲ့ဘတ်စရာခရိုင်မှာရှိတဲ့ကိုအယ်ဇူဘဲအမ်ကွာဆာစိတ်ကန်းတစ်ခုအပါအဝင်ရီမေလာရေနံတူးဖို့ရေလုတ်ကွက်အတွက်အသုံးပြုနေတဲ့လမ်းတွေကိုဆန္ဒပြသူတွေကပိတ်ဆို့ခဲ့ကြတာပါစိတ်ကန်းမှာကုန်တွေလာရောက်တည်ယူမဲ့ထရက်ကားတွေဟာလည်းပစ္စည်းတွေမတင်နိုင်ပဲဆန္ဒပြလူအုပ်ကြီးရဲ့နောက်မှာရပ်တန့်နေခဲ့ရပါတယ်ကိုအယ်ဇူဘဲစိတ်ကန်းဟာရေနံအများဆုံးတင်ပို့ပေးနေတယ်လို့ဓာတုကုန်ပစ္စည်းတွေကိုလက်ခံတင်သွင်းတဲ့နေရာလည်းဖြစ်ပါတယ်M Quasar စိတ်ကန်းကတော့အီရန်ကိုတင်ပို့နေတဲ့စားတောက်ကုန်ပစ္စည်းတွေနဲ့ဆေးဝါးပစ္စည်းတွေအ धिक တင်သွင်းတဲ့နေရာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေကြောင့်ထရက်ကားတွေစိတ်ကန်းတွေတဲ့ဝင်လို့မရတဲ့အတွက်သွင်းကုန်ထုတ်ကုန်လုပ်ငန်းတွေကိုထိခိုက်စေကြောင်းစိတ်ကန်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Ko Elzubair စိတ်ကန်းပြန်ပြီးဖွင့်နိုင်ခဲ့ပါတယ်ရှင်။
VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထိုမီတာ32 kHz 933လိုက်ထိုမီတာ40 kHz 983ညလိုက်ထိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြာသပတိမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လူမျိုးစုနဲ့တကိုင်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်အကြက်သားတွေဘေးဒဏ်သင့်ရတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အခြေအနေမှာရောက်နေပြီးအကြက်သားတွေကိုကောက်ွယ်ပေးဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ
် We continue to call on all parties to the conflict to refrain from violence follow international humanitarian law and ensure protection of civilians and facilitate timely access to people in need
ပြည်ပကမှာပါဝင်နေသူအလုံးအကြံဖက်လူရတွေကိုဆောင်ရှားကြဖို့နိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေကိုလိုက်နာကြဖို့အကြက်သားတွေကိုကောက်ွယ်ပေးဖို့နဲ့လူဝတ်နေသူတွေကိုအကူအညီပေးနိုင်ရေးလမ်းဖွင့်ပေးကြဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုပါတယ်လို့ကုလသမဂ္ဂဒွေးမွေးချိုးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဗိုလ်ဒူးနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောတော်တာပါ။ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်ရှိအိုးအိမ်ဆုံးထွက်ပြေးနေရသူပေါင်း4000ကျော်ရှိပြီးဒီအရေအတွက်ဟာအော်တိုဘာလကုန်ပိုင်းကတည်းကဆိုရင် 8000 ထက်မနည်းတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီဒေသခံတွေအပြင်ရခိုင်ပြည်နယ်မှာရူဝင်သားအများစုပါဝင်တဲ့လူပေါင်း 38,000 ကလည်းစခန်းတွေထဲမှာနေထိုင်နေကြရပြီးသူတို့ထဲကတော်မများဟာစခန်းတွေထဲမှာနေနေရတာ9နှစ်ကျော်သွားပြီလို့လည်းပြောပါတယ်မြန်မာဆွေရတာကတော့ရူဝင်သားလို့ခေါ်ဆို3နှစ်နောက်ကိုလက်မခံပါဘူးလူဝတ်နေသူတွေကိုကုလသမဂ္ဂနဲ့တခြားလက်တွဲလှုပ်ဆောင်နေတဲ့လူသားစာနာမှုအကူအညီပေးအဖွဲ့တွေသွားရောက်ကူညီနိုင်ရေးဟာလုံခြုံမှုမရှိတာနဲ့ရခိုင်ပြည်နယ်မှာကန့်သတ်ထားတာတွေကြောင့်အခက်အခဲတွေ့နေရတယ်လို့လည်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာဒီနေ့တွင်ပြည်ပကတွေကြောင့်လူပေါင်း 2,000 ကျော်နေပါယာယီအိုးရင်ဆုံးထွက်ပြေးခဲ့ရပြီးအရင်နှစ်က 2,200 နီးပါးအိုးအိမ်ဆုံးထွက်ပြေးခဲ့ရတာနဲ့စာရင်ပိုများလာတယ်လို့လည်းကုလသမဂ္ဂကပြောပါတယ်
။ဟောင်ကောင်ကဗြိတိရှကောင်စစ်ဝင်ရုံးမှာအရင်တုန်းကအလုပ်လုပ်ခဲ့တဲ့ဝန်ထမ်းဖြစ်သူဆိုင်မွန်ချန်းကတရုတ်လျှို့ဝှက်ရဲတွေဟာသူ့ကိုဖမ်းဆီးနှိပ်စက်ခဲ့ပြီးအစိုးရစန့်ကျင်ရေးလူထုစန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းအချက်လက်တွေဖော်ထုတ်ဖို့ကြိုးပမ်းခဲ့တယ်လို့ပြောပါတယ်။ယူနီဖောင်းဝတ်ထောက်လန်းရေးတွေဟာသူ့ကိုမျက်နှာဖုံးစွတ်ရိုက်နှက်ပြီးကြက်ချေကပေါင်းတစ်ခုမှာတုံ့နှောင်ထားရင်အိတ်ခွင့်မပေးခဲ့ဘူးလို့သူကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဗြိတိန်နိုင်ငံဈာယီအတွင်းဝင် Dominic Raab ကဗြိတိန်ဆိုင်ရာတရုတ်တန်မတ်ကြီးကိုဆင့်ခေါ်ပြီး Mr. Chan ကိစ္စတရုတ်အစိုးရကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်ပါတယ်ဩဂုတ်လကထုတ်ပြန်ခဲ့တဲ့တရုတ်ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာ Chan ကို15ရက်ကြာထိန်းသိမ်းခဲ့တယ်လို့ဖော်ပြထားပေမဲ့ဘလို့အကြောင်းကြောင့်ထိန်းသိမ်းခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးဗြိတိန်နိုင်ငံဈာယီရုံးကတရုတ်တန်မတ်ကြီးကိုဆင့်ခေါ်ခဲ့တာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဈာယီဌာနကဗုဒ္ဓဘုနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ပြောခွင့်ရကဒေါသတကြီးတုံ့ပြန်လိုက်ပြီးဗြိတိန်ဆိုရဘက်ကပြောဆိုတဲ့စိုးရိမ်ပူပန်မှုနဲ့တိုင်တန်းမှုဆိုတာတွေကိုလုံးဝလက်ခံလိမ့်မှာမဟုတ်ဘူးလို့ပြောပါတယ်ရှင
်။ဆိုမလီယာနိုင်ငံဟာကဘာကြီးပုံတွေးလာမှုတံကိုအစိုးဆုံးခံရတဲ့အတိုင်းပြည်တစ်ခုဖြစ်ပြီးအများရန်လူမိုးကောင်ရေရှားတာအပူလိုင်းတံနဲ့ရေကြီးတဲ့တံတွေကိုခံစားနေရပါတယ်။လူပေါင်း2000ကျော်ဆန္ဒရိက္ခာရှားပါမှုနဲ့ကြုံနေရချိန် ဆိုမလီယာတောင်ဘက်လေပိုင်းဒေသမှာမကြသေးခင်ကရေကြီးတာကြောင့်လူပေါင်း 9,400 ဘေးဒဏ်သင့်နေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဥရုယာဒီရဲ့ရိုက်ခတ်မှုဒဏ်ဟာဆိုမလီယာကကောက်ပဲတိနံတွေနဲ့မွေးမြူတိရစ္ဆာန်တွေကိုထိခိုက်ပျက်စီးစေဝန်တာမကပဲရိတ်သိမ်းပြီးရလာတဲ့အစားအစာတွေမှာအဆိတ်တက်တင့်မှုလည်းတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အထူးသဖြင့်တော့မကြာခဏမိုးကောင်းရေရှားတာကြောင့်တိုင်းပြည်မှာအဓိကအစားအစာတွေဖြစ်တဲ့ပြောင်းဘူး၊စပါးတမျိုးနဲ့ဂျုံတွေမှာအဆိတ်တက်တင့်မှုတိုးလာပါတယ်။ဆိုမလီဆက်ပြိုးရေးဌာနကောက်ပင်တီးပင်ကာကွယ်ရေးဖွဲ့အကြီးအကဲအဗ်ဒီမိုဟာမက်ဟိုစင်ကဒီအစိတ်အတွေကနေဆိုမလီယာကိုဘိုးဘီအကောက်ကွယ်မဲ့စီတာကတော့ဥရယာတီပြောင်းလဲမှုပါကျွန်တော်တို့လေယာတွေဟာမိုးရေကိုယူနေရတာကြောင့်ပဲဖြစ်ပါတယ်လို့ပြောပါတယ
်ရုရှားနိုင်ငံသားတွေအရက်တောင်နှုံးဟာလွန်ခဲ့တဲ့10စုနှစ်အတွင်းထက်ဝက်ကျဆင်းသွားပြီးတော့အခုဆိုရင်ပြင်သစ်နဲ့ဂျာမနီလိုအနောက်နိုင်ငံတွေကလူတွေတောက်တဲ့နှုံးအောက်ရော့သွားပြီဆိုတာမကြသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ရပါတယ်။2003ခုနှစ်နဲ့2016ခုနှစ်အတွင်းရုရှားတွေအရက်တောင်နှုံးဟာ43ရာခိုင်နှုန်းရော့သွားတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လေ့လာချက်တစ်ခုကနေတွေ့ရတာပါ။အရက်ကြောင့်ဖြစ်လာတဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာကြီးမားတဲ့တက်ရောက်မှုတွေကိုရှော့ချရမှာရုရှားနိုင်ငံဟာတခြားနိုင်ငံတွေအတွက်သိပ်ကိုအားကောင်းတဲ့အောင်မြင်မှုနမူနာပါပဲလို့ WHO အစီရင်ခံစာမှာပြောထားပါတယ်။ဒီတွေ့ရှိချက်အရရုရှားနိုင်ငံဟာဗော့ဒကာအရက်ကိုအကြီးကျယ်တောက်တဲ့နိုင်ငံဖြစ်တယ်ဆိုပြီးယူဆထားကြတာမှန်မှန်တော့ဘူးဆိုတာကိုတသက်ပြတာပဲလို့အရက်တောက်တဲ့ရုရှားတွေကပြောပါတယ်။ Volga အရက်ကိုရုရှားရဲ့နိုင်ငံတော်အရက်ဖြစ်ယူဆထားကြတာနဲ့အမျှပွဲတိုင်းမှာအဓိကပါလိရှိပြီးရုရှားတွေအရက်တောက်တာနဲ့အရက်တောက်ရော့သွားအောင်အစိုးရကကြိုးပမ်းတာတွေဟာရုရှားသမိုင်းမှာဇလန်းဟောင်းတပုတ်ဖြစ်ပါတယ်။ဒဏ္ဍာရီအရဆိုရင် Vladimir the Great ဟာဘီဟာအရက်တောက်တာကိုအားမပေးတဲ့အစ္စလမ်ဘာသာအစခရစ်ယာန်ဘာသာကိုရွေးချယ်ခဲ့တယ်လို့ဆိုပါတယ်ရှင်။
Direct from Washington, the voice of America,
VOA. ကြတဲ့ပရင်းနေမဲ့ထိတ်တန်းရောက်တဲ့ရင်တွေကိုကိုကြကြသိနေမတ်အင်ဂျင်နီယာတွေကိုပြောပြခဲ့တာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုကြားရပါမယ်ခင်ဗျာ။ ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းဆွကြည်ကိုယ်တိုင်တွားရောက်ပြီးခုခံချေပါမဲ့ကိစ္စနိုင်ငံအတွက်အကျိုးရှိပြီးမြန်မာနိုင်ငံအနေနဲ့အမှုကိုဘယ်လောက်အလေးထားလဲဆိုတာကိုပြသတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးဟောက်တူစွမ်းက VOA ကိုတုံ့ပြန်ပြောကြားခဲ့ပါတယ်။နိုင်ငံတကာတရားစီရင်ရေးဆိုင်ရာကြွန့်ကျင်သူတွေဘက်ကရောသုံးသပ်ချက်တွေဘယ်လိုရှိနေသလဲဆိုတာမတ်အင်ဂျင်နီယာဆက်လက်တင်ပြပေးပါမယ်ခင်ဗျာ။
နယ်သာလန်နိုင်ငံ The Hague အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့တရားစွဲမှုကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံခြေပတာဟာမြန်မာနိုင်ငံအနေနဲ့ဘလောက်အလေးထားတယ်လဲဆိုတာပြသတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူစွမ်းကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်။ကျွန်တော်မြင်တာကတော့ဗာလဲဆိုလို့ရှိရင်အခု ICJ ဟိုကိစ္စကဘာဖြစ်လဲလဲဆိုတော့ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ကိစ္စဖြစ်လာတော့တိုင်းပြည်နဲ့ပတ်သက်တဲ့ဆိုရင် UN ဖွဲ့ဝင်အနေနဲ့ကျွန်တော်တို့ကဥပဒေကြောင်းအရဒီဆွဆွဲချက်တွေကိုတည်ဝင်ဖြေချဖို့အတွက်ကျွန်တော်တို့တာဝန်ရှိလာတယ်။ရှိလာတဲ့အခါကျတော့ဒီဟာကျွန်တော်တို့နိုင်ငံရဲ့ image ပေါ့နော်။ကျွန်တော်နိုင်ငံရဲ့ဂုဏ်သိက္ခာတိုင်းပြည်ရဲ့ဂုဏ်သိက္ခာဒီဟာတွေလမ်းဆက်ဆက်လာတဲ့ကိစ္စတွေဖြစ်လာတဲ့အခါကျတော့နိုင်ငံတော်အတွက်အရေးကြီးတဲ့ဟိုကျွန်တော်တို့ကိစ္စဖြစ်လာတယ်။ဟိုအဲ့တော့ဒီတိုင်းပြည်နဲ့နိုင်ငံတော်နဲ့ပတ်သက်တဲ့ဟိုအရေးကြီးတဲ့အချင်းကမ္ဘာမျက်နှာစာမှာကျွန်တော်ဒီလိုဟိုအရေးယူဆောင်မှုတွေဖြစ်လာတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘလောက်အရေးထားတယ်နိုင်ငံတော်အနေနဲ့ဟာလားအစိုးရအနေနဲ့ဘလောက်လေးနဲ့ထားတယ်ဆိုတဲ့ဟာကိုပြသဖို့အတွက်ဒါကခွင့်ရေးလို့ကျွန်တော်အဲ့လိုမြင်တယ်လေသူကိုယ်တိုင်ကသွားပြီးတော့ဒီဟာကိုရင်ဆိုင်ပြီးတော့မှရှင်းပြမယ်ဆိုတဲ့ကိစ္စနော်သူကိုယ်တိုင်ကဟိုဝင်ပြီးတော့ပြောဆိုမယ်ဆိုတဲ့ကိစ္စအဲကျွန်တော်တို့အတွက်ဒါအဆင်အပြေဆုံးနိုင်ငံတော်ကြီးကတယောက်ကိုယ်တိုင်ကသွားတယ်ဆိုတာအင်မတန်မှပဲနိုင်ငံတော်အတွက်လည်းပဲဟိုအားလဲရှိတာပေါ့နော
်နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးရဲ့နိုင်ငံတကာတရားစီရင်ရေးဌာနဆိုင်ရာလက်ထောက်ညွှန်ကြားမှူးပရမ်ပရီစင်းကလည်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ ICJ ရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာရမယ်ဆိုတဲ့အချက်ကိုဒေါက်ဆန်းစုကြည်ကအတိအမှတ်ပြုတယ်လို့မြင်ကြောင်း VOA ကိုအခုလိုပြောပါတယ
် Well I mean I can't speculate about her motives for wanting to be in the Hague. I mean I think it's interesting in the
သူပြောသွားတာက The Hague တရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်ဘာလို့ခုခံခြေပခြင်းရတယ်လဲဆိုတော့သူ့ရဲ့ရည်ရွယ်ချက်ကိုသူ့အနေနဲ့မှန်းဆပြောလို့မရဘူးလို့ဆိုတာပါဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာကမြန်မာကိုယ်စားလှယ်အဖွဲ့ကဒေါက်ဆန်းစုကြည်ဦးဆောင်လိမ့်မယ်ဆိုတဲ့ကြေညာချက်အရဆိုရင်မြန်မာအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးဟာ ICJ နိုင်ငံတကာတရားရုံးရဲ့ပြဋ္ဌာန်းချက်ကိုလိုက်နာရမယ်ဆိုတဲ့အချက်ဒေါက်ဆန်းစုကြည်ကအတိအမှတ်ပြုတာ ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့အတိမတ်ပြုတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ကိုယ်စားလှယ်အဖွဲ့ကဘာကြောင့်ဒေါအောင်ဆန်းစုကြည်ဥဆောင်ရတယ်လဲဆိုတဲ့မေးခွန်းကိုပြန်ကောက်ရမယ်ဆိုရင်ဒီအမှုကိုသူကနိုင်ငံသားရေးဝန်ကြီးအနေနဲ့ဥဆောင်ပြီးရင်ဆိုင်ဖြေရှင်းမှာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့နေမြေရှင်လင်းရေးလုပ်ရက်နဲ့ပတ်သက်ရင်အားလုံးသိကြပြီးဖြစ်တဲ့အတိုင်းအများပြည်သူရှေ့မှာလဲဒေါအောင်ဆန်းစုကြည်ကကာကွယ်ရက်တီပြောဆိုထားပြီးသားဖြစ်တယ်လို့ပရန်ပရစ်စင်းကပြောသွားတာပါနိုင်ငံတကာကချင်ကိုရဲရဲ့ပြောခွင့်ရဂမ်ဆန်အန်ဆန်ကတော့ပြစ်မှုကျူးလွန်သူတွေဟာစစ်ကောင်းဆောင်တွေပဲဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့သူတို့ကိုကိုစားပြုပြီးခုခံခြေပတယ်လို့ဖြစ်နေတယ်လို့မြင်ကြောင်း VOA ကိုအခုလိုပြောပါတယ
်အာဒီဟာကအရန်ကိုမလုတ်တင်တဲ့ဟာပေါ့နော်လုတ်တာကနိုင်ငံတော်အသက်ကတော့မဟုတ်ဘူးဒီကအခုအနာရရှိတဲ့ပါတီအတွက်ရဖြစ်မယ်နောက်စစ်တပ်အတွက်ဒီကဖြစ်သွားပါလိမ့်မယ်တကယ်ကိုပြစ်ကျူးလွန်ခဲ့တဲ့စစ်တပ်ကနေပြီးတော့ဒီလူမျိုးတွေအခုဖြစ်လာတဲ့အခြေအနေတွေကိုလူမျိုးတော့ဖြစ်မှုပါတကယ်ကိုလက်နက်နဲ့ကိုပါဝယ်ခဲ့တဲ့စစ်ဗိုလ်ချုပ်တွေကိုလည်းတွားပြီးမှတွားဖြေရှင်းလာပို့တင်တော်တယ်လို့ထင်ပါတယ်ဗျ
ဂမ်ဘီယာနိုင်ငံကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုဆွဲချက်နဲ့ ICJ တရားရုံးမှာတရားစွဲထားတာကိုထောက်ခံကြောင်းလဲနိုင်ငံတကာကချင်ကွန်ရက်ကမနေ့ဗုဒ္ဓဘူးနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိအများပြည်သူရှေ့ပနာမကြားနာစစ်ဆေးရမှာဂမ်ဘီယာကအရေးပေါ်တောင်းဆိုထားတဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်အောင် ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဆိုတဲ့အချက်ကိုအဓိကကြားနာမှာဖြစ်ပါတယ်။တကယ်ဖွင့်ကြားနာပွဲကိုတက်ရောက်လူသူတွေအနေနဲ့နိုဝင်ဘာလ28ရက်နေ့မတိုင်ခင်စီရင်ပေးသွင်းကြရမှာဖြစ်ပါတယ်ရှင်။
ခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြစ်ပခါတွေကို short ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်စစ်ဆေးပေးနိုင်မဲ့လူလိုနေပါပြီလား။ရှေ့မတိုးနိုင်ပေဖြစ်နေရတဲ့ငင်းငယ်ရွှေရွှေမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်မှာရွှေနေရအောင်ပါပါဝင်ရွှေနေမိမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လည်းဆွေးနွေးနိုင်ပါတယ်။ပါဝင်ဆွေးနွေးပါလို့လည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့ American နိုင်ငံရဲ့သတင်းတပုတ်ကိုနားဆင်ရပါမယ်။2020ခုနှစ်သမရရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့ဒုတိယသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားပေါ်စုံစမ်းစစ်ဆေးမှုတွေမလုပ်ရင် Ukraine အနေနဲ့ American နိုင်ငံရဲ့စီးရဲကူညီမရနိုင်ဘူးဆိုတော့အပေးရေလုတဲ့သဘောတူညီချက်တရထားရှိခဲ့တယ်လို့ American သမ္မတကြီး Gordon Sondland ကပြပြတတ်တာထုတ်ဖော်ပြောဆိုလိုက်ပါတယ်။သမ္မတ Trump ကိုတရားစွဲဆိုအရေးယူနိုင်ရေးဗိုလ်တုံးနေ့ကပြည်လုတဲ့အောက်လွှတ်တော်ဂျာနာပွဲမှာသမ္မတကြီးကအခုလိုပြောလိုက်တာပါ။ Jeff Caster ရဲ့သတင်းပေးပို့ချက်ကိုအပြည့်အစုံကိုပြောပြကြပါမယ်ခင်ဗျာ။ယောပတ်တမကအဖွဲ့ EU ဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ရဲ့ဗုဒ္ဓဟူးနေ့ကြားနာပွဲကိုနားထောင်ဖို့လူများအတော်လေးမျှော်လင့်ဆောင်စားနေကြတာပါ။သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ရဲ့သတင်းဆိုးထွက်နေတဲ့တယ်လီဖုန်းစကားပြောခဲ့ကြတဲ့ဇူလိုင်25ရက်ဝန်းကျင်မှာသံအမတ်ကြီး Sondland ဟာသမ္မတ Donald Trump နဲ့တယ်လီဖုန်းအကြိမ်ကြိမ်ပြောဆိုခဲ့သည်ဖြစ်ပါတယ်။ဗိုလ်တော်ဦးနေကြာနာပွဲသာမကြီးဆွန်လန်ရဲ့ကြမ်းကြိမ်ထွက်ဆိုချက်မှာစွန့်အင်ဝန်ကြီးဌာနဝန်ကြီး Rick Perry နဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Kurt Volgado ဟာသမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေ Rudy Giuliani နဲ့အတူအလုပ်လုပ်ဖို့ကိုတွန်းတွန်းဆုတ်ဆုတ်နဲ့လက်ခံခဲ့ကြရတယ်လို့ဆိုပါတယ်။သူတို့တွေ Giuliani နဲ့အတူအလုပ်လုပ်ဖို့ကိုသမ္မတ Trump ကညွှန်ကြားခဲ့တာလို့ဆိုပါတယ်။အဲ့ဒီနောက်မှာတော့ Giuliani ဟာယူကရိန်းနဲ့သဘောတူညီချက်ရဖို့ကြိုးပမ်းလာခဲ့တယ်လို့ဆိုပါတယ်။
As I testified previously, Mr. Giuliani's requests were a quid pro quo.
အရင်ကကြားနာပွဲဒီမှာထွက်ဆိုခဲ့တယ်လို့ပါပဲ။ Giuliani ဟာ Ukraine သမ္မတ Zelensky အင်ဂျီရောကိုအလဲလာဖို့ရေးအပေးယူလို့ဖို့တောင်းဆိုခဲ့ပါတယ်။2016ခုနှစ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲမှာအသုံးပြုတဲ့ computer server နဲ့ Ukraine ကုမ္ပဏီ Burisma ကိုစုံစမ်းစစ်ဆေးမယ်ဆိုတာ ယူကရိန်းနေနဲ့လူသေးရှင်များထုတ်ပြန်ကြေညာပေးဖို့ဂျူလီယန်နီကတောင်းဆိုပါတယ်။ဒါဟာအမေရိကန်သမ္မတလူလာတဲ့ဆန္ဒဖြစ်တယ်ဆိုတာကိုလည်းသူကထုတ်ပြောပါတယ်။ဒါကြောင့်ဒီလိုစုံစမ်းစစ်ဆေးမှုဟာသမ္မတထရမ့်အတွက်သိအရေးကြီးတယ်လို့ကျွန်တော်တို့နားလည်မိပါတယ်
။ဘိုရစ်မာဟာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဘုတ်အဖွဲ့ဝင်အဖြစ်တာဝန်ယူခဲ့ပူးတဲ့ယူကရိန်းစွမ်းအင်ကုမ္ပဏီဖြစ်ပါတယ်။သမ္မတကြီးဆွန်လန်ကယူကရိန်းမှာရှိတဲ့အမေရိကန်တန်အဖွဲ့အနေနဲ့မလျော်ကန်တာတွေမလုပ်ခဲ့ကြအောင်ဒါပေမဲ့ဇူလိုင်နဲ့ဩဂုတ်လလောက်မှာအင်ဖြူရာကယူကရိန်းကိုပေးမဲ့စီးရဲအကူအညီတွေကိုရပ်ဆိုင်းခဲ့တာကိုသူသိခဲ့ရကြောင်းပြောပါတယ
် I was adamantly opposed to any suspension of aid
ရုရှားကြီးကျော်တော်ကိုကာကွယ်ဖို့ငွေလိုနေတဲ့ယူကရိန်းကိုပေးမဲ့အကူအညီတွေရပ်ဆိုင်းတာကျွန်တော်ကအပြင်းထန်ကန့်ကွက်ပါတယ်အကူအညီတွေဘာလို့ရပ်ပစ်ရတာလဲဆိုတာကိုကျွန်တော်စူးစမ်းမေးမြန်းပေးမယ်အဖြေရှင်းရှင်းလင်းလင်းမရခဲ့ပါဘူးခဏတိပါပဲဒီလိုဘာအပြေးမှမရတာကြောင့်ယူကရိန်းတို့2016ယူကော့ပွဲနဲ့ဘရစ်မာကိုစုံစမ်းစစ်ဆေးမယ်လို့လူသိရှင်များမကြေညာသေးဒီအကူအညီရမှာမဟုတ်တော့ဘူးလို့ပဲယူဆလာမိပါတယ်။ရှေ့နေဂျူလီယာနီတောင်းဆိုခဲ့တဲ့ဟာပေါ့။အ
ိပ်ဖြူတော်ကမထွက်ခွာခံကလေးမှာပဲသမရထရမ်ကတမ္ပတိဆွန်လန်ရဲ့ဂျာနာပွဲထွက်ဆိုချက်ကိုညှင်းဆိုခဲ့ပြီးယူကရိန်းအကြောင်းသူနဲ့ဆွန်တန်တို့နှစ်ဦးပြောခဲ့တဲ့စကားတချို့ကိုပြန်ကိုးကားပြောကြားခဲ့ပါတယ
်။ I say to the ambassador's response. I want nothing.
ကျွန်တော်ကတမန်ကြီးကိုဘာမှမလိုချင်ဘူးလို့ပြောခဲ့တာ။ကျွန်တော်ဘာအပေးယူမှမလိုချင်ဘူး။မှန်ကန်တာကိုလုပ်ပါဆိုတာ။သမရဇလင်စကီကိုပြောပါလို့ပြောခဲ့တယ်။ဆိုတော့ကျွန်တော်အဖြေကကျွန်တော်ဘာမှမလိုချင်ဘူး။ဘာအပေးယူမှမလိုဘူး။မှန်ကန်တာကိုပဲလုပ်ပါဆိုတာ။သမရဇလင်စကီကိုပြောပါဆိုတာပါပဲ။ဒါအမေရိကန်သမရတယောက်ရဲ့နောက်ဆုံးစကားပဲ။ကျွန်တော်ဘာမှမလိုချင်ဘူ
း။ထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးရေးတွေလုပ်ဖို့ကိုလူသိချင်းကြားကြေညာပေးဖို့ထရမ့်ရဲ့ရှင်နေဂျူလီယာနီကတမရထရမ့်ကိုစားယူကရိန်းတမရဇလန်စကီကိုတောင်းဆိုခဲ့တယ်လို့တမ္ပတိဆွန်လန်ကကြားနာပွဲမှာအတည်အလင်းပြောခဲ့ပါတယ်။ဒီလိုစုံစမ်းစစ်ဆေးရမယ်အထက်2016ခုနှစ်ရွေးကောက်ပွဲမှာထရမ့်နဲ့ရှင်ပြိုင်ခဲ့တဲ့ဒီမိုကရက်တမရလောင်းတွေအနိုင်ရဖို့ယူကရိန်းကကူညီဆွဖက်ခဲ့တယ်ဆိုတာကိုလည်းစစ်ဆေးခိုင်းတယ်လို့ဆိုပါတယ်။ဒါအချက်လက်နဲ့ကွဲလွဲနေတဲ့အရာဖြစ်ပါတယ်။ American ထောက်လိုင်းရဲ့အတိုက်အဝိုင်းကအဲ့ဒီ2016ခုနှစ်သမရယူကော့ပွဲကိုရုရှားကဆော့ဖက်ခဲ့တာလို့ကောက်ချက်ဆွဲခဲ့ပြီးဖြစ်ပါတယ်။ကျနာပွဲခေတ္တရန်နာချိန်မှာ American သမရကိုတရားစွဲဆိုဖို့ကြိုးပမ်းနေတဲ့အောက်လွတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကဆော့တ်လန်ရဲ့ထွက်ဆိုချက်ကိုကျနာပွဲတွေထဲအရေးပါဆုံးသက်သေအထောက်အထားဖြစ်မြင်မိတယ်လို့သတင်းတောက်တွေကပြောပါတယ်။သမကြီးဆော့တ်လန်ဟာလွန်ခဲ့တဲ့3နှစ်လောက်ကသမရထရမ့်ရဲ့သမရကျန်းသစ္စာကျေးဇူးပွဲအတွက်ဒေါ်လာတန်းချီလှူဒန်းခဲ့တဲ့အလှူရှင်တူဖြစ်ပါတယ်။အဲဒီနောက်တော့သူဟာဥရောပသမဂ္ဂအဖွဲ့ဆိုင်ရာအမေရိကန်သမ္မတကြီးဖြစ်လာခဲ့ပါတယ်ခင်ဗျာ။ပြည်ဝအမေရိကန်သံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာဆိုင်ရာကျန်းမာရေးဆိုင်ရာသတင်းတစ်ပုဒ်ကိုဆက်လက်တင်ပြကြပါမယ်။ဥရိယာတိပြောင်းလဲမှုဟာကျမရေးနဲ့ဒီကနေ့ခေတ်မွေးပွားတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအသွေးကိုချိန်ချုပ်လာလိမ့်မယ်လို့နိုင်ငံတကာအဖွဲ့အစည်း35ဖွဲ့ကသုတေသီတွေပူးပေါင်းပြုစုထားတဲ့အစီအစဉ်အကြံတစ်ခုမှာဖော်ပြထားပါတယ်။အပူချိန်မြင့်တက်မှုဟာယောဂါပို့ထူပြောလာစေမယ်ရာသီဥတုပို့ဆိုးလာမယ်လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စာနာရိတ်ခါဖူလုံမှုအနေနဲ့ရှိလာလိမ့်မယ်လို့အစီအစဉ်အကြံမှာသတိပေးထားပါတယ်။ကျင်းပဖို့ရှိတဲ့ဥရုယာတိပြောင်းလဲမှုဆိုင်ရာညီလာခံတစ်ခုမှာဒီကိစ္စကိုတွန်းအားပေးပြောဆိုကြဖို့သုတေသီတွေကမျှော်လင့်ထားတဲ့အကြောင်း VOA သတင်းတောက် Arash Abara Sari ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်ဟာမီးလောင်လေးရှိတဲ့ယာတိမစခင်လေးမှာပဲရာစုနှစ်အတွင်းအရှိကြဆုံးဖြစ်တဲ့ရှစ်နှစ်နီးပါးကြာမိုးခေါင်တဲ့တန်ကနေလွတ်သွားပါလေ။ဥရုယာတိပြောင်းလဲမှုကနေအပူချိန်မြင့်တက်တဲ့အတွက်တစ်ပင်တွေခြောက်သွေ့ပြီးဒေါ်မီလောင်မှုပိုလွယ်စေတယ်လို့ကြမ်းကျင်သူတွေကပြောပါလေ။ဒါဟာပူနွေးတဲ့ဂျိုဘာကြောင့်လူလူကျမ်းမာရေးအပေါ်ဘယ်လိုထိခိုက်တယ်ဆိုတဲ့နမူနာတစ်ခုပဲရှိသေးတယ်လို့ဥရယာတိပြောင်းလဲမှုနဲ့ကျမ်းမာရေးကိုစောင့်ကြည့်လေ့လာတဲ့တလန်းဆက်ကောင့်တောင်းအဖွဲ့ကမှုဆောင်ညွှန်ကြားရေးမှူးဒေါက်တာနစ်ခ်ဝတ်စ်ကပြောပါတယ
် If we continue down sort of current trajectory it comes close to wiping out the last 50
လက်ရှိလမ်းကြောင်းတိုင်းဆက်သွားမယ်ဆိုရင်တော့ကဘာတဝမ်းအများပြည်သူကျမ်းမာရေးကဏ္ဍမှာလွန်ခဲ့တဲ့နှစ်50အတွင်းရထားတဲ့တိုးတက်မှုတွေအားလုံးပျောက်လူနီးပါးဖြစ်သွားပါလိမ့်မယ်
ဒီကနေ့ခေတ်မွေးတဲ့ကလေးငယ်တယောက်ဟာသူ့အသက်82နှစ်ပြည့်တဲ့အခါကမ္ဘာအပူချိန်4ဒီဂရီပိုများလာတာကိုတွေ့ရကွယ်ရှိတယ်လို့တလန်းဆက်ကောင့်တောင်းအဖွဲ့ရဲ့နိုင်ငံတကာအစီအစဉ်စာတစ်ခုမှာဖော်ပြထားပါတယ်။ဥရယာတိပူနွေးလာတဲ့အမျှငှက်ဖျားယောဂါဘိုးတင်ဆောင်တဲ့ချင်းလူယောဂါဘိုးတင်ဆောင်ကူးဆက်စေတဲ့အကောင်တွေဘိုးပြီးပွားများလာမယ်လို့ဒေါက်တာဝတ်စ်ကပြောပါတယ်။
it's moving up from Turkey coming across Europe. That tiger mosquito carries dengue fever.
ကပ္ပရာယောဂါဘူတဲဆောင်ထားတဲ့ချင်ဟာတူရကီကနေဥရောပတီရောက်သွားနိုင်ပါတယ်။ဆိုးဝါးတဲ့နာကျင်ကြိုက်ခဲမှုကိုဖြစ်စေတဲ့ချီကူကူညာယောဂါပိုးတို့အသက်သေနိုင်တဲ့အတဝါယောဂါပိုးတို့တောင်အမေရိကမှာဆိုရင်အဲ့ဒီချင်ဟာဇီကာဗိုင်းရပ်စ်တို့ကိုတဲဆောင်နိုင်ပါတယ်
။ကမ္ဘာလုံးဆိုင်ရာပုံနှိပ်မှုကအများပြည်သူကျန်းမာရေးတစုံလုံးအပေါ်ရေရှည်သက်ရောက်နိုင်မှုကိုသိပ္ပံပညာရှင်တွေကအစိုးရဆုံးပဲလို့လည်းဒေါက်တာဝတ်စ်ကပြောပါတယ်
We're not worried about just heat wave and what that does to heart disease or kidney disease. We're not worried about just malnutrition. We're worried about what happens.
အပူလိုက်နဲ့အဲ့ဒါကြောင့်နှလုံးဒါမှမဟုတ်ကြောက်ကဲ့ယောဂါတွေပေါ်တဲရောက်မှုလောက်ကိုကျွန်တော်တို့စိုးရိမ်တာမဟုတ်ပါဘူး။အာဟာရမပြည့်ဝမှုလောက်ကိုလည်းစိုးရိမ်တာမဟုတ်ပါဘူး။လူလူတရလုံးဘာဖြစ်မလဲ။ဒီကနေ့ခေတ်မွေးလာတဲ့ကလေးတူဘက်ပေါင်းစုံကနေအချိန်ချင်းထိုးနှက်ခံရတဲ့အခါဘာဖြစ်လာမလဲ။ဘဝတသက်တာမှာဘလို့တဲရောက်မလဲဆိုတဲ့အပေါ်ကျွန်တော်တို့စိုးရိမ်တာပါ။
ဆိုးရွားတဲ့ရလတ်တွေကိုဒါစီဖို့နိုင်ငံရေးအရလှုပ်ချင်စိတ်လိုရဲ့လို့သူတေတီတွေကပြောပါလေ။ဒေါ်လာမှာကျင်းပါမယ်ဥရုယတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမှာပူနွေးတဲ့ကဘာကြီးကြောင့်ကျန်းမာရေးအပေါ်တည်ရောက်မှုတွေကိုအလေးထားဆွေးနွေးကြဖို့အစီရင်ခံစာပြုစုတဲ့သူတေတီတွေကနှိုးဆော်ထားပါတယ်ခင်ဗျာ
။ကိုကြကြသိန်းပြောပြသွားပါ။အခုတော့ကမ္ဘာမီဒီယာတွေမှဖော်ပြနေတဲ့မြန်မာပြည်သတင်းတွေကိုမအီသန်စင်ကကောက်နှုတ်တင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ။
ရုပ်မြမစီးပွားရေးတိုးမြင့်နိုင်ရေးရှေးရှုပြီးတော့နေဆက်ကုန်စည်ပြပွဲကိုလာရှုမြမကျင်းပါဆိုတဲ့ကောင်းစဉ်နဲ့ Charleston Lim ကရေးထားတာကို btimesonline.com မှာဖတ်ရပါတယ်။နောက်သတင်းပဲကြာရင်တရုတ်မြမနေဆက်ကုန်စည်ပြပွဲကိုလာရှုမြမနိုဝင်ဘာလ21ရက်နေ့ကနေ24ရက်နေ့ထိ၄ရက်ကြာကျင်းပမယ်အကြောင်းမြမစီးပွားရေးဝန်ကြီးဌာနကကြေညာခဲ့ပြီးတော့တရုတ်လင်ကန်မြို့အစိုးရနဲ့မြမစီးပွားရေးဝန်ကြီးဌာနတို့ပူးတွဲဆောင်ရွက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။လင်ကန်မြို့ကကုမ္ပဏီဒါဇင်နဲ့ချီကလျှက်စီပစ္စည်းတွေလူသုံးဖို့ပစ္စည်းတွေကိုပြသမှာဖြစ်ပြီးတော့မြမကုမ္ပဏီတွေကတစ်တောနဲ့စိုက်ပျိုးရေးထွက်ကုန်စားတောက်ကုန်တွေကိုလည်းဆိုင်ငန်းပေါင်း132ခုနဲ့ပြသသွားမယ်လို့စီရင်ထားတယ်လို့ဖော်ပြထားပါတယ်။2018ခုနှစ်အတွက်ကုန်စည်ပြပွဲကိုတော့မူဆယ်မြို့မှာကျင်းပခဲ့တာဖြစ်ပြီးတော့ဒီလိုကုန်စည်ပြပွဲမျိုးနှစ်စဉ်ကျင်းပနိုင်မှုမျှော်လင့်တယ်လို့လည်းရည်သားထားပါတယ်။တရုတ်မြန်မာကုန်သွယ်မှုကနေပြီးခဲ့တဲ့8လအတွင်းမှာဒေါ်လာ 4.3 ဘီလီယံပို့ကုန်သွယ်ခဲ့တယ်လို့လည်းမြန်မာစီးပွားရေးဝန်ကြီးဌာနကကိုးကားပြီးတော့ဖော်ပြထားပါတယ်။နှစ်နိုင်ငံကုန်သွယ်ရေးပို့ပြီးတော့ခိုင်မာစေဖို့တောင်မှာခီးသွွာလာရေးနဲ့အလုံးကင်ဖန်တီးပေးဖို့ကိစ္စရပ်တွေမှာလည်းပူးပေါင်းဆောင်ရွက်နိုင်ဖို့ရည်ရွယ်ချက်နဲ့ဒီကုန်စည်ပြပွဲကိုကျင်းပရတဲ့အကြောင်းရေးသားထားတာကိုဖတ်ရပါတယ်ရှင်။အမေရိကန်နဲ့တရုတ်ကုန်သွယ်စစ်ပွဲဖြစ်နေတာကြောင့်မြန်မာဘက်ကိုရောက်လာရမယ့်စီးပွားရေးလုပ်ငန်းတွေကနေဘာလို့အကျိုးအမြတ်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့ခိုင်လင်းကျော်ကရေးသားထားတာကို bnnbloomberg.ca မှာဖတ်ရပါတယ်။အမေရိကန်ဟာတရုတ်နဲ့ကုန်သွယ်စစ်ပွဲဖြစ်နေတဲ့အတွက်တခြားအစားထိုးနိုင်မဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုအနီးနားမှာရှာဖွေခဲ့လို့ရေးသားထားပါတယ်။တရုတ်ကနေဘက်ပြောင်းလာမဲ့ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတည်းကိုရောက်လာရင်2019ကနေ2030ခုနှစ်ကြားဒီကာလအတွင်းမှာတည်ယူပို့ဆောင်ရေးစွမ်းအင်နဲ့ဆက်သွယ်ရေးလုပ်ငန်းတွေကနေဒေါ်လာ120ဘီလီယံပို့ရင်းနှီးမြှုပ်နှံမှုတွေရရမှာလို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်။ဒါမှလည်းမြန်မာနိုင်ငံမှာခိုင်မာတဲ့အခြေခံရင်းနှီးအရတွေမရှိတဲ့အတွက်ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာမဲ့ကြီးမားတဲ့ခွင့်ရေးကိုလက်လွတ်ဆုံးရှုံးလိုက်ရတယ်လို့လည်းရည်သားထားတာပါ။2019ခုနှစ်မှာပြည်တွင်းအသက်တင်ထုတ်လုပ်မှုတန်ဖိုး GDP 600ဂိုင်းနှုန်းကိုပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကလည်းရခဲ့ပြီးမဲ့လေဒီနှစ်မှာတော့ 1.8 ဂိုင်းနှုန်းလျော့သွားခဲ့တယ်လို့ကမ္ဘာ့ဘယ်ရင်ချက်လက်တွေကိုကိုးကားဖော်ပြထားပါတယ်2019ခုနှစ်နှောင်းပိုင်းရခိုင်ပြည်ပခါစတင်ခြင်းကစပြီးတော့ယင်းနှိမ့်နှံမှုတွေရောလာတဲ့အကြောင်းထောက်ပြထားပါတယ်။ရခိုင်ပြည်ပခါကြောင့်ပြည်ပကယင်းနှိမ့်နှံမှုတွေဝင်ရောက်လာမှုကိုထိခိုက်နိုင်တယ်ဆိုပေမဲ့2020ခုနှစ်မှာတော့မြမစီးပွားရေးဖွံ့ဖြိုးမှု900ဂိုင်းနှုန်းထိတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့လူရေးသားထားတာကိုဖော်ပြပါရရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာဘရီနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိတင်ဆက်နေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48တို့အပြင် line meter 190 kHz 1595တို့ကပါတွတ်ချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာအရေးသုံးသပ်ချက် blogger တွေပြောသမျှအစီအစဉ်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာမင်းစောကအခုလိုပြောပါတယ်
အဲလုံးဝမစားဘူးဆိုတဲ့ဟာပေါ့နော်ဟိုအငန်စားရင်တွေးတိုးဖြစ်တယ်ဆိုတော့အငန်စားများရင်ပါအငန်ဆိုတဲ့ဆိုဒီယံဆိုတဲ့ဓာတ်ကအသက်ကြီ
းအထွေထွေယောဂကုအထုကုဆရာဝန်ကြီးပမောက္ခဒေါက်တာမင်းစောပြောတော့တာပါလူထုနဲ့ကျန်းမာရေးအစီအစဉ်မှာမကြခင်နားဆင်ကြရမှာပါအခုတော့ဦးကျော်စံတာရဲ့မြမအရေးကိုအရင်ဆုံးနားဆင်ရပါမယ်ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဥပဒေနဲ့ဆက်ဆက်ပြီးဆွဲဆိုရှောက်ထားခံရတဲ့အတွက်မြန်မာနိုင်ငံကုန်သိက္ခာထိခိုက်စေတဲ့ဆိုတာအပြင်လက်တွေ့နေနာမှုတွေဘလောက်ရှိနိုင်ပါသလဲဘယ်လိုရင်ဆိုင်သင့်သလဲဆိုတာတွေကို1990ရွေးကောက်ခံ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာတင်းစရီဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြန်မာမှုဌာနအငြိမ်းစားကတိကဥက္ကမောင်စောရုနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒီလိုဖြစ်လာရတာဟာမြန်မာနိုင်ငံဘက်ကကင်တွယ်မှုမှားယွင်းခဲ့လို့လားဆိုတာနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာတင်းဆွေရဲ့ရှင်းလင်းချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့မမားရဘူးလို့သွားပြီးညင်းလို့တော့မရဘူး။နိုင်ငံကအမြင်နဲ့ပြည်တွင်းအမြင်ကတော်တော်ကိုကွာဟတဲ့အခြေအနေပေါ်မှာဒီဟာရင်ဆိုင်ပြီးဖြစ်လာခဲ့တယ်။2012ခုနှစ်ကဆိုခုနှစ်နှစ်ရှိပြီပေါ့။အဲ့ဒီကလေးကဒီရခိုင်ပြည်နောက်ပိုင်းဒေသကကိစ္စကိုကြိုက်တွေ့ဖြည့်ရှင်းနေအရင်အစိုးရကရောအခုအစိုးရကရောဒီအစိုးရနှစ်ခုရဲ့နောက်မှာတက်မလို့ပါပေါ့နော်ဒါလက်နက်ကင်ကိစ္စတွေဖြစ်တယ်လက်နက်နဲ့ဖြည့်ရှင်းခဲ့တဲ့ကိစ္စတွေဖြစ်တော့တက်မလို့ကတာဝန်ရှိဆုံးပါဘုဒ္ဓလည်းပဲတာဝန်ခံရတဲ့အစိုးရနဲ့လို့ဥတိုင်းစိန်အစိုးရရောလက်ရှိအစိုးရရောပေါ့နော်သူတို့လည်းတာဝန်မကင်းကြပါဘူးအဲ့တော့ကြိုက်တွေ့ဖြည့်ရှင်းမှုဟာဘာကိုအာကျိုးစီးပွားကိုချိန်ခံပြီးရှင်းတယ်လေဆိုတာကျွန်တော်ထင်တာကတော့အရင်ဆိုရတဲ့ခုဆိုရနဲ့နောက်တစ်ခါတက်မတော်နေရတူဖို့မရဘူးခင်ဗျာဒါကြောင့်ပါလေဒီလိုဖြစ်သွားပြီးတိုင်းပြည်တစ်ခုလုံးရဲ့အကုန်သိခါပါချိန်ကြိုက်တယ်ဒါကြောင့်ဆောင်ရွက်မှုဟာမှားတယ်လို့ပြောရမလားသို့မဟုတ်ကျွန်တော်လိမ္မာပါဏမှုမရှိခဲ့တာလားလို့တော့ကျွန်တော်ကသင်ရရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးခင်မောင်စောသူဖော်ရလည်းကြားကြပါရခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကကင်တွယ်မှုမှားယွင်းခဲ့လို့များအခုလိုပြရားဆိုခံရတယ်လို့ဆရာသုံးသပ်မိပါလားအ
ဲမာယွင်းညာလို့ပြောရမလားခဏဟိုဆရာဦးကျော်စီပြောလို့ပဲမနေမှာဘူးလို့ပြောရမလားတော့မသိဘူးမှားတော့မှားခဲ့တာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီပြဿနာကကျွန်တော်နဲ့ဦးကျော်နဲ့ရောဦးညာဝင်းအောင်နဲ့ရောဆော့ကြီးတွေပြောခဲ့ပြီးပါပြီခဏခဏလည်းပြောဦးတယ်ဒီကျွန်တော်ကတော့ဆော့ကြီးတွေကဒီအန္တန်ကော်မတီဖွဲ့တာကိုလုံးဝသဘောမတူတဲ့လူလုံးဝမထောက်ခံတဲ့လူဒါပြည်ပြည်ကိစ္စကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်ကိုရောက်အောင်တွန်းပို့သွားတယ်လို့ကျွန်တော်ပြောခဲ့ပြီးပြီအဲ့ဒါအဲ့ဒီအနေနဲ့ဆက်ပြီးပါခဲ့တာအဲ့ဒီမှာခဲ့ပြီးနောက်ပိုင်းမှာဒေါ်ဆန်းစုကြည်ကလည်းဒီကုလသမဂ္ဂညီနာခံညီညွတ်ရေးဆိုအနာရကသာတစ်တစ်ပဲသွားကြတယ်နောက်ပိုင်းချင်းဆိုတခါမှသွားမတက်တော့ဘူးဥပန်ဒီကိုသွားတက်ခိုင်းတာနဲ့ဘလူသွားတက်ခိုင်းတာနဲ့လည်းမျိုးလုံးနေတယ်သူစားတက်ခါတာတော့ငါ့နာမည်ရရအမြန်ကောင်းနေတဲ့ရှိအဲ့လိုရှင်နေမိပါဒီ UN မှာအစည်းအဝေးမှာသူကိုယ်တိုင်ပါပြီးရှင်းပြနေတယ်ဒါလည်းလူချင်းနေရတဲ့ကဘာကြမ်းနေရပါပါလေကျမတို့ရဲ့လက်ရှိအခြေအနေကလိုပါသလားသူရှင်းပြခဲ့တဲ့အဲ့ဒါကိုသူရှင်းမပြခဲ့လို့ဒီပြဿနာပြုတ်ပြီးကြီးထွားသွားတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းဆွေကတကယ့်ကြောဖြစ်ဆွေးများဆွေးနွေးခြင်းပါလား
အဲပြောရတာတော့ဖြစ်တယ်ဒီတော့ဂျာကဝေးရနေပြောရတာကိုဒေါ်အောင်ဆန်းစုကြည်ကိုနိုင်ကကိုနိုင်ကပို့ပြီးတော့ဒီကိစ္စကိုပို့သိပါလိမ့်မယ်သူလည်းပဲကောင်းမယ်လို့ယူဆတဲ့ဘက်ကရေးပြီးတော့ဆုံးဖြတ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဟိုဒေါ်အောင်ဆန်းစုကြည်ပဲဒီဖြစ်တော်ရှိနေတဲ့သမတဖြစ်ပြီးနောက်ဆုံးဘုံဂျုံမူကြီးမဲအောင်လည်းဖြစ်ဖြစ်ဘယ်လိုပဲပြောပြောဖြစ်ပြီးသားကိစ္စကိုနိုင်ငံတကာမှာအထူးသဖြင့်ပေါ့ဒီဘာသာရေးအခြေခံနဲ့အုပ်စုတွေကမကောင်းမြင်ထားခဲ့တာကြာပြီးဖြစ်တဲ့တည်းကျွန်တော်တကားသွားပြုံးယူနေလေရမယ်ကိစ္စမဟုတ်ဘူးဖြစ်ပြီးသားကိစ္စကိုယူကိုကျွန်တော်ကာလို့မရတဲ့အမြေထားရောက်သွားခဲ့တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်မေးချင်တာကတော့အခုမြန်မာနိုင်ငံသူနိုင်ငံသားတွေ အသာငန်းငန်းနဲ့လိုချင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးကိုအခုလိုဖြစ်ရတွေကဘလို့ရိုက်ခတ်လာမယ်လို့ထင်ပါလဲဆရာဦးထမောင်သောစပြောပါခင်ဗျာတကယ်ကြောက်ဘူ
းနည်းနည်းပါပါတော့ထိခဲ့မှာဘယ်မှာအသိအများကြီးတော့ထိခဲ့မှာကျွန်တော်မထင်ပါဘူးဘာမှပြည်တော့မြင်နေတဲ့အမြင်နဲ့နိုင်ငံရမှာမြင်နေတဲ့အမြင်နဲ့လည်းသိမတူကြဘူးအဲ့တော့ဘာမှပြည်တဲ့လူတွေအမြင်ကတော့ဒီသူတို့ဒီအစိုးရကိုပဲသူတို့ယုံကြည်မှုဆက်ရှိနေဦးမှာပဲဆက်သိပြီးတော့ကျွန်တော်အဲ့ဒါတော့တိတ်ပြည်သိရေးမှာတော့ထိခဲ့မှာလို့ကျွန်တော်မထင်ဘူး
ဆောက်တည်းဆိုအဲ့တော့မြန်မာနိုင်ငံမှာအဓိကအဖြစ်ပေါ့လေနိုင်ငံရေးအင်အားစုသုံးခုဒါတက်မတော်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းသားအင်အားစုတွေဆွေးရသုံးဝင်ဆိုင်ကွဲနေတယ်လို့နိုင်ငံတကာကသုံးသပ်တွေကပြည်တွင်းကနိုင်ငံရေးသုံးသပ်တွေကယူဆကြပါလေဆိုတော့ဒီပြဿနာဖြစ်လာတဲ့အခါမှာဒီသုံးဝင်ဆိုင်ဟာပိုပြီးစည်းလုံးညှို့သွားနိုင်ပါလားသူတို့မျိုးကွဲလွဲမှုပိုပြီးတော့တီထွက်လာနိုင်ပါလားရောက်ရဲ့အာဏာချက်ကိုတရားနင်းပြီးတော့သူကြောင့်ငါကြောင့်ဆိုတာမျိုးဖြစ်လာနိုင်သလားသူတို့မျိုးငါတို့စည်းတလုံးနဲ့ရင်ဆိုင်ရမယ်ဆွဲစည်းတန်းနဲ့ပိုပြီးညှို့သွားမယ်ထင်ပါလားဆရာတို့ဆို
ဟိုအာမနာကပြောရရင်ဒီသုံးစုကိုအခွဲခံထားတဲ့အမြင်ကကျွန်တော်တို့ကစည်းလုံးညှို့မှုအတမအားနဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်ပြောပါလိမ့်မယ်တိုင်းတိုင်းလိုပြင်းနေတယ်တိုင်းတိုင်းမှာလည်းကျွန်တော်မြင်တာကတစုလေးလိုမမြင်ပဲတိုင်းတိုင်းအားလုံးလူမျိုးကတော့အယူဆရက်တိကျအမျိုးမျိုးရှိတယ်လို့ကျွန်တော်ထင်တာခင်ဗျာသို့တော်လည်းပဲကျွန်တော်စိုးရိမ်တာကအားလုံးကြောက်ကြည့်ပြီးတော့ဟောခုတရားစွဲခံရတာကဒီ energy ဆိုတာလည်းတစ်ချက်တော့ energy ဆိုတာကိုဒီအနေပုံချပြီးတော့ကိုမဲရာကြီးသို့တော့ကိုအကျိုးစီးပွားအတွက်နိုင်ငံရေးထောက်ထားမှုတွေဖြစ်လာနိုင်တယ်ဒါကကျွန်တော်တို့ဟိုမြင်းကြီးရေအသံကြီးကလုံးတော့မကောင်းတယ်လို့အဲ့လိုတုံးချရလဲပါရောမှာပေါ့တရားဟုတ်ဒီလူလူလူတွေကကောင်းကြီးကြီးနဲ့ဒီစိတ်ကြည့်ပြီးတော့ဟိုဆုံးဖြတ်တင်ကြတယ်လို့ကျွန်တော်ကတော့မြစ်တရားခံလို့ပါတယ
်ဟုတ်ကဲ့ရှောက်ခင်မောင်စွာရဲ့သဘောထားလေးသိကြည့်ပါရဲငါကကရှိနေတဲ့အကွဲเจ้าဟာပို့ပြီးနေဆိုင်သွားမလားသူရိမုတ်သူ့ပေါင်းရင်ဆိုင်ရမယ်ဆိုတဲ့သဘောနဲ့ညီညွတ်မှုရှိလာမယ်ထင်ပါလား
ကျွန်တော်ကျွန်တော်ဆရာဦးကြီးစီပြောသွားတာနဲ့ကျွန်တော်မြင်မြသဘောလားကြီးတိုက်ဆိုင်မှုရှိတယ်။ဘာဖြစ်လဲဆိုတော့ဟိုသူတို့ရုပ်ောက်ပွင့်နေတာတော့မဲဆွဲရတော့မယ်ဆိုတော့ဒါမဲဆွဲတာထုံးစံကကို့အပြစ်မရှိဘူးသူများပဲပုံချတတ်တာ哦။အဲ့တော့အဲ့ဒါမျိုးကိုအသုံးချပြီးတော့မဲဆွဲရလိမ့်မယ်လို့တော့ကျွန်တော်ထင်တယ်။ဒါပေမဲ့ဟိုတခုကျွန်တော်ပြောညင်တာကဒီလိုခုံယုံနေပါလေတင်းနေဆိုတာအင်မတန်ကိုခကြီးကြတဲ့ကိစ္စကြီး။အခုတင်းနေသာသူတို့တင်လာလဲရှိသေးတာ哦။တင်းရင်ချက်လက်ရှာဖွေရအောင်မယ်ဘာလို့အောင်မယ်ညာလို့အောင်မယ်အဲ့ဒါလေးနဲ့လည်းပြန်ကြည့်အောင်မယ်ကျွန်တော်မှတ်မိလို့ဆိုရင်ဘုရားထောင်နဲ့ရောက်နေတဲ့ဆူဒန်တမရပေါ့ဒီကတော့မြောက်ဆူဒန်ပေါ့လေတောင်ဆူတောင်ဆူဒန်မြောက်ဆူဒန်ကွဲတော့ကအဲ့မြောက်ဆူဒန်တမရကိုလည်းသူတို့တရားဆွဲပြီးတော့အဲ့သူတို့ ICC ကနေလွှင့်ညင်มาတယ်ဆိုပြီးတော့ဟိုမှာဝရန်ကိုထုတ်ကြတာအဲ့ဒါမှလိုင်းရင်သူ့ကိုပို့ပေးပါဆိုတော့အဲ့ကျွန်တော်မှတ်မိလို့ပြန်ပြောရင်နှစ်ခါကြည့်ဒီမရလည်ဘူးဗျာပထမတစ်ခုကသူဒီအာဖရိကညီယူနီယံဘောသူ OEU လာပါလေအဲ့ဒီအစီအစဉ်ပါတက်တယ်တောင်အာဖရိကမှာအဲ့ဒီတော့ဒီ ICC ကနေထလာပြီးဒီလူကို criminal လုပ်ထားတယ်ဘောပို့ပေးပါကျွန်တော်တို့စီကိုဆိုဟိုတောင်အာဖရိကနဲ့ငါချက်ချင်းပြန်ဖြေတာအကျုပ်တို့စီလာတဲ့ဧည့်တွေကိုဖမ်းပို့ရမယ်စားအာဖရိကယဉ်ကျေးမှုကလုံးဝမဆပ်ဘူးလို့မလုပ်နိုင်ဘူးငါတို့ပိတ်ကြတာငါတို့အတွက်တည်းအခံမုံမင်းတို့အတွက်တည်းအခံဖြစ်ရင်ဖြစ်နိုင်မယ်အဲ့ဒါတစ်ခုနောက်တစ်ခါဆူဒန်ဆိုမွတ်စလင်နိုင်ငံကိုကျတော့ Islamic conference ခုသွားကြတယ်အဲ့လိုပဲတန်းတောင်းတယ်အဲ့လိုပဲဟောလဲပြောင်းရင်းတာပဲမင်းတို့တောင်းနေငါတို့မပြီးနိုင်ဘူးတဲ့ငါတို့ဧည့်သည်ကိုငါတို့ကခွဲရမယ်အဲ့တော့အဲ့ဒီမှာလည်းဒီအချက်တခုကိုကျွန်တော်တို့စဉ်းစားရမယ်အခုတည်းကတို့ ICJ မှာတင်မယ်ဗာတင်မယ်ဆိုပေမဲ့ဘယ်တော့ဒီဘယ်လိုဘယ်လိုနိုင်နာမလဲမနိုင်နာတဲ့နိုင်ငံကြီးလက်ရှိဦးမှာပဲလေ
ဟုတ်ကဲ့ဆရာဒါမဲ့စောစောက Sudan Tana ICC ဒါလူပုဂ္ဂိုလ်တူးချင်းကိုဆွဲလို့ရတယ်ဒါမဲ့ ICJ မှာကျတော့နိုင်ငံချင်းဖြစ်တဲ့ကိစ္စဖြစ်ပါလေဆိုတော့ ICC ကိုသိအလေးမထားခြင်းကြတော့မှ ICJ ရဲ့ဆုံးဖြတ်ချက်ကတော့တစုံတစ်ခုတော့ထိခိုက်လာမယ်ထင်ပါတယ်အဲ့ဒီကိစ္စရောဆရာဘယ်လို
ICJ နဲ့ကျွန်တော်ထင်တယ် ICJ မှာလည်း ICJ ဆုံးဖြတ်ချက်ကိုမလိုက်နာတာတွေကြုံမှုတာပဲဥပမာအဖြစ်ဒီမှာဒီယူရီးယားနဲ့ကမ္ဘောဒီးယားနဲ့သူတို့ဖရာဝီယားနဲ့နေစားကြောင်းကဖျားကြောင်းတစ်ခုလူရပြီဖြစ်ကြတော့ဒီ ICJ ကနေပြီးကမ္ဘောဒီးယားကိုနိုင်ပေးထတာပဲအဲ့မဲ့ခုရချင်းလေယူရီးယားအဲ့ဒီနေစားသူဝင်နေချင်းသူဝင်တက်ချင်ချင်းဝင်တက်ဆွဲလုံနေတာပဲဆုံးဖြတ်ချက်သူကြီးမှမဆိုင်ပဲအဲ့ဒါတခုနောက်တစ်ခါမှရုရှားယူရုကနေဒါဘုံမှာပြက်ကြတော့ကမိလောင်သွားတာနေရမှုခွင့်ဆိုင်ခင်းနေအဲ့ဒါကနေဒါရော်ကြီးတောင်းတယ် ICJ ကနေရုရှားပြောတယ်အဲ့တော့ဆိုဗီယက်ယူနီယံဖြစ်ပေါ်လေဟောမပေးနိုင်ဘူးလေဘာမှမလုပ်ဘူးဘာလုံနေလဲဆိုတော့အဲ့တော့ခင်ဗျာဟိုပါပဲဗျာမဟုတ် might this right ပဲအင်အားကြီးတဲ့နိုင်ငံကြရင်ဒီ ICJ ရော ICC ရောတော့ဘုံမကြရဲဘူး
ဟုတ်ကဲ့အဲ့ mighty strides ဆိုတော့သဘောကျပါတယ်ဒါပေမဲ့မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့ကိစ္စမှာတော့မြန်မာနိုင်ငံကသိပြီးတော့ခွန်အားကောင်းတဲ့နိုင်ငံလဲမဟုတ်လေတော့အကောင်းဆုံးကဘယ်လိုလုပ်သင့်ရထင်ပါလဲကြီးတော့
အကောင်းဆုံးကတော့အချင်းကိုဆွဲနိုင်မှာဆွဲထိုင်နေတာအကောင်းဆုံးနည်းပဲအခ ချင်းကိုဆွဲကြာသွားလေကမ္ဘာအခြေအနေဆိုတာသိတဲ့အချိန်မှာဒီနေ့ဒီမျိုးနဲ့ပြည်တဲ့မျိုးပြောင်းနေတယ်လို့ပြောင်းနေတာဆိုတော့ဟိုဗမာအစိုးရအနေနဲ့ရောဗမာပြည်ရလူတွေအားလုံးအနေနဲ့ရောအပေါင်းဆုံးကြီးကအချင်းကိုဆွဲနေတာဆွဆွဲပြီးတော့သူတို့တခုမှမီးချက်ချင်းချက်ချင်းအဖြစ်မပြီးပဲနဲ့နောက်ဆုံးသူတို့အမဟိုမပေးလို့မရမယ့်အခြေအနေမျိုးကြောင့်အဲ့လိုဖြစ်ပြီးတာမျိုးအဲ့လိုနေနဲ့အချင်းဆွဲသွားတာကောင်းမယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့နိုင်ငံသားဆိုဆိုင်မှာတကယ်ပဲအဲ့လို mighty strike ဆိုတာဖြစ်နေပါလားဒီကိစ္စမှာလည်းအဲ့လိုပဲဖြစ်သွားမယ်ထင်ပါလားဒေါက်တာတင်းဆွေလည်းဖြစ်ဆက်ဆွေးနွေးပါဆရာ
ဟုတ်ကဲ့ဒီဥပဒေကြီးတရားကိစ္စကဟိုဆရာဦးမောင်ဆိုပြောတယ်ပေါ့အင်တာမအခြေယူပါလေနိုင်ငံကခုံယုံဆိုတော့ပို့တော်မှအခြေကြည့်ပြမယ်ယူအခြေယူပါလိမ့်မယ်ဒီဖြစ်စဉ်တွေတော့ကျွန်တော်ဟိုအခြေစိတ်မသိပါဘူးဟိုဒါရအလွန်ကြာဦးမယ်လို့ယူဆပါလေနောက်တစ်ခါလာအင်အားကြီးတဲ့နိုင်ငံဟိုဆိုဗီယက်ပြည်ပြအမေရိကပြည်ပြပေါ်ပြအဲဘယ်နိုင်ငံတွေကမဆိုဒီနိုင်ငံတကာရဲ့အမြင်တွေကုလသမဂ္ဂအမြင်တွေကိုဆန့်ကျင်ခဲ့တဲ့ဥပမာတွေအရကမ္ဘာတမိုင်မှာတော်တော်များပါတယ်ဒီထဲမှာကျွန်တော်တို့နိုင်ငံကတော့အင်အားကြီးတဲ့နိုင်ငံလည်းမဟုတ်နိုင်ငံကကြီးကြီးလေးနောက်တော့ဘာသာရေးအကြီးဆုံးရှင်လည်းဘာသာရေးရအာလူကြီးနေတဲ့ဘာသာဟုတ်အဓိကလောက်တဲ့နိုင်ငံဆိုတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုမိုက်ဆိုတဲ့အားကိုတုံ့နိုင်စွာမရှိတော့မရှိပါဘူး။အဲ့တော့နိုင်ငံတကာမှာရင်ဆိုင်တဲ့အခါမှာတော့ဟိုအင်အားကြီးတွေလောက်တော့ကျွန်တော်အားမရှိဘူး။အဲ့တော့ကျွန်တော်ဆိုရဆွေးနွေးသူကောင်းကြီးကြီးနဲ့ဟာလာဟိုစိတ်စီနာမှန်မှန်နဲ့တာဝန်ရှိတဲ့လူအကုန်လုံးကပေါ့နော်တာဝန်ဆောင်သူကြီးတယောက်ခဲ့နဲ့မရပါဘူး။တာဝန်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကကောင်းကြီးကြီးနဲ့တိုက်ပြီးမျက်နှာကြည့်ပြီးရင်ဆိုင်ဖို့ဟုတ်တယ်ကပြင်ဆင်ပြုသားတင်ရဲ့လို့ကျွန်တော်ထင်ပါတယ
်။ ICJ နဲ့မြန်မာနိုင်ငံဆိုင်ရာကိစ္စအလားအလာနဲ့ထင်မြင်သုံးသပ်ချက်တွေကိုဦးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်ကြရတာပါ။အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ဖို့အလှည့်ရောက်ပါပြီ။အငန်တက်ကိုလုံးဝမစားဘဲရှောင်းတင်တာဟာသွေးရောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ပဲတနည်းတာလိုအပ်တဲ့အငန်ဓာတ်ပမာဏမကျော်အောင်ထိမ့်ညစ်စားတော့ဘေးကျင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းဒေါက်တာတန့်စင်ရဲ့ဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရခင်ဗျာ
တိရရကမဖြစ်အောင်အငန်ဓာတ်ကိုလျှော့စားပါလို့ဆိုတာကြောင့်အငန်ဓာတ်ကိုလုံးဝမစားဘဲနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်တက်ရှိရရှင်တန်မှုမရှိမဖြစ်လိုအပ်တဲ့အာဟာရဓာတ်တွေထဲမှာအငန်ဓာတ်ကလည်းတစ်ခုပါဝင်ဖြစ်တာကြောင့်တိတိယောဂမဖြစ်အောင်အငန်ဓာတ်ကိုလုံးဝမစားဘဲနေတာဟာမှားရင်းတဲ့အယူဆတစ်ခုဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးတူဦးဖြစ်သူပါမောက္ခဒေါက်တာဦးမင်းစောဦးကပြောပါလေ။အ
ဲလုံးဝမစားဘူးဆိုတဲ့ဟာပေါ့နော်။ဟိုအငန်စားရင်သွေးတိုးဖြစ်တယ်ဆိုတော့အငန်စားများရင်ပါအငန်ဆိုတဲ့ဆိုဒီယမ်ဆိုတဲ့ဓာတ်ကတက်ရှိရဟိုရှင်တန်မှုအတွက်လည်းသူကမရှိမဖြစ်တဲ့နေရာမှာပါပါတယ်။တချို့အစွန်းရောက်သွားတဲ့ယူဆပေါ့နော်။အငန်ပါတဲ့ဟာတွေလုံးဝမစားတော့ဘူး။တော့မစားတဲ့အခါအစာတောက်တဲမှာရောဘယ်တဲမှာဘယ်မှမမထည့်တဲ့အခါမှာအငန်တဲ့ချွေရင်းတဲ့ယောဂဆိုတာပြန်ပြီးတော့ဖြစ်တတ်ပါတယ်အထူးသဖြင့်အသက်ကြီးတဲ့လူတွေကပိုဖြစ်တတ်ပါတယ်အဲ့တော့မျှတောက်အောင်စားတာနော်ဟိုကျွန်မနဲ့ညီညွတ်အောင်နေတိုင်းစားတောက်မှုကိုပို့ပြီးတော့အရေးကြီးပါအငန်လုံးဝမစားဘူးဆိုတဲ့အယူဆမှာပါတယ
်သွေးထဲမှာအငန်တဲ့တွေနှဲပါလာတဲ့အခါပြုတ်အန်နှုံးခွေပြီးကောင်းမှုကောင်းကင်တာတွေကိုခံစားရရပါတယ်တကြီးရွယ်ဦးတွေဟာအငန်တဲ့နှဲပါတဲ့လက္ခဏာတွေကိုတိတိတသာခံစားကြရတာပါအငန်တက်ချွတ်တဲ့မှုဟာပြင်းထန်ခဲ့မယ်ဆိုရင်ကြက်သားအားနဲ့တာတွေကြက်တွက်တာတွေလိုမျိုးခံစားရနိုင်ပြီးတက်တာနဲ့မေမျောတာတွေထိပါကြုံတွေ့ရနိုင်တယ်လို့ကျွမ်းကျင်သူတွေကပြောကြပါဗျာ။အငန်တက်ကိုလုံးဝရှောင်ကျင်တာမျိုးမဟုတ်ပဲတနည်းတာလိုအပ်တဲ့အငန်တက်ပမာဏရရှိအောင်စားသုံးပေးဖို့တော့လိုတယ်လို့မြန်မာနိုင်ငံသွေးတိုးရွက်ကအဖွဲ့အတွင်းရေးမှူးဖြစ်သူဗမောက္ခဒေါက်တာဦးရဲမြင့်ကပြောပါဗျာ။
ညဝေကျင်တာကပါလဲဆိုတော့အငန်မှာကျွန်တော်ကနေ့စဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာစားလိုက်ရင်အငန်လွန်ကဲနေတာမျိုးမဖြစ်ရဘူး။ဟုတ်တယ်အမှားအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့တွေးတွန်းရောဂါကိုမဖြစ်အောင်ကာကွယ်တဲ့ခါမှာတဏီကုံစားသုံးတဲ့အစားအစာမှာကျွန်တော်လက်ဖေးစွန်းလေးနဲ့တိုင်လိုက်မယ်ဆိုရင်စားကိုလက်ဖေးစွန်းထုတ်တိုက်လေးပေါ့လက်ဖေးစွန်းထုတ်တိုက်လေးတစ်စွန်းစာလောက်ကိုကျွန်တော်တို့ကအဲ့ဒါလေးကကိုယ့်ရဲ့တဏီတာလိုအပ်ချက်မနဲ့နေ့လည်ညနေမနဲ့စာ3စာပေါ့နော်မနဲ့နေ့လည်ညနေအစာ3ချိန်ရဲ့နောက်တစ်ခါကြားထဲမှာစားမဲ့ဥပမာပြအစာပြစားမဲ့ဥစ္စာတွေအကုန်လုံးစုစုပေါင်းကစားပမာဏအဲ့လောက်လောက်ပိုင်းလုံလောက်တယ်အဲ့ထက်ပို့ပြီးတော့ထည့်နိုင်တဲ့ဥစ္စာမျိုးဆိုရင်တော့ကိုယ်ကခန္ဓာကိုယ်စားတာများသွားပြီလို့ယူဆတယ်။ဒါကြောင့်အချမ်းမြင့်ပြောမယ်ဆိုရင်ခုနကမေးသလိုမျိုးပဲစားလုံးဝမစားရင်ဆရာကကွယ်နိုင်လားဆိုတော့မဟုတ်ပါဘူး။စားလုံးဝမစားရင်အန္တရာယ်တစ်ခုရှိပါလေ။ခန္ဓာကိုယ်မှာစားတတ်ဆိုတာလည်းအတင်းတင်းလိုပါတယ်။ဒါပေမဲ့စားဟို ဟိုရှော့စားဖို့လိုတယ်ဆိုတာကိုကျွန်တော်အဓိကပြောချင်တာပါစားဖို့ပုံမစားတော့မှုပဲလိုတာကိုပြောချင်တာပါအဲ့ဒါလေးကပြည်သူလူထုမှာအမှတ်မားနေပြီးတော့မှလုံးဝဥပမာအသက်ကြီးလာတဲ့အများစားဖို့လုံးဝစားစားရင်တွေ့တွေ့မှကြောက်လို့မစားပဲနေတဲ့ချိန်မှာအဲ့စားတတ်ကြီးကြပြီးတော့လေပြဿနာတွေကလာနိုင်သေးတယ်ဒါကြောင့်စားဖို့ဟိုတင့်တင့်နဲ့ကျွန်တော်တို့ပြောနေတဲ့ခုနပြောတဲ့ဒဇွန်းစာလောက်ပဲစားသုံးတာကပို့ပြီးတော့ကောင်းပါတယ်
တတိယကမဖြစ်အောင် queue site တဲ့နေရာမှာအငန်တက်ကိုလုံးဝမစားသုံးတာမျိုးကိုမပြုတ်လို့ဖို့လို့ဒီလိုတနေ့တာလိုအပ်ချက်ထက်မပူအောင်လဲ queue site ပြီးစားသုံးပြကြရမှာပါနေ့စဉ်စားတောက်နေတဲ့အစားတောက်တွေထဲမှာအငန်တက်ခံမှန်းလို့မရတဲ့တတိမထားမိတဲ့အငန်တက်တွေကိုသိရှိအောင်လေ့လာရှောင်ကျင်ပြီးတနေ့တာလိုအပ်တဲ့အငန်တက်မကျော်အောင်ခံမှန်းထိညှိစားတောက်ပြရမှာဖြစ်ပါတယ်တတိယယောဂါကိုကောက်ဝဲထားဖို့အတွက်အငန်တက်ကိုထိညှိစားတောက်ဖို့လို့ဒီလိုကိုလက်လောက်ရှာအကသာပြုတ်လောက်တာနဲ့ကျန်းမာရေးနဲ့ညွညွအောင်နေထိုင်စားတောက်တာတွေကိုလည်းတနိုင်သမျှပြုတ်ပေးသွားဖို့လိုတယ်လို့အထူးယောဂါအထုကုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ
။ Cardio respiratory အတွက်ကောင်းတဲ့ exercise ဆိုတော့လမ်းလျှောက်တယ်ပြေးမယ်ဟိုပြေးဟိုကျွန်တော်ဒီခုနကပြောခေါလုံးကံမယ်ရေကူးမယ်ချက်တောင်ရိုက်မယ်ဆက်ဘင်းစီမယ်အဲ့ဒါတွေအကုန်လုံးကဒီထွေထွေယောဂါဖြစ်ပေါင်းမှုကာကွယ်တာရောကုသအောင်ပါနဲ့မျိုးစလုံးမှာအကျုံးဝင်ပါတယ်ကျွန်တော်တို့ခန္ဓာကိုယ်မှာတိုင်းနေတဲ့အပေါ်တွေး120အောက်တွေး80ဆိုတဲ့အခါမှာဥမာတွေးတိုးနေတဲ့လူတယောက်ကအသင်က40 90ဖြစ်နေတဲ့လူတယောက်က exercise ကိုကျွန်တော်တို့ခုနပြောတဲ့အတိုင်းလုပ်မယ်ဆိုရင်လက်ချင်ကလုပ်မယ်ဆိုရင်ပုံမှန်ကိုပြန်လျှောက်သွားနိုင်ပါတယ်အဲ့တော့ तू က10ကနေ15 ठी အောင်ကျနိုင်တယ်တွေးပေါင်ခြင်းက15 mm mercury ကျနိုင်တဲ့အတွက်ကြောင့်လက်ချင်ကလုပ်ရင်းနဲ့ကိုပဲအစားတော့ကိုယူဆိုင်ရင်းလိုပဲဒါကိုစေးမသုံးမဲ့နဲ့ကိုဒါပရက်ရှာလေးကိုကျသွားအောင်လုပ်လို့ရတယ်။ဒါပေမဲ့တော့စပြီးဖြစ်တဲ့လူတွေမှာပို့ပြီးတော့မှကာကွယ်နိုင်တာကိုတွေ့ရတယ်။ဒါကြောင့်လက်ချင်ခံအရေးကြီးတယ်။အနောက်ကိုနဲ့တင့်တော်နဲ့လက်ချင်ခံတင့်တင့်လျောက်ပတ်တဲ့ရေလက်ချင်ခံအနောက်စီးစနစ်ကျတဲ့လက်ချင်ခံလုပ်ဖို့လိုတယ်။နောက်တစ်ခုကတော့အစားတော့မှလည်းခုနပြောသလိုပဲဟိုကျွန်တော်တို့တွေးတိုးတွေမှာဖြစ်တင့်ဖြစ်တိုက်တဲ့ဥပမာအငန်လျှော့စားခြင်းနောက်တစ်စီလေးတွေပူစားပြီးခြင်းနောက်ထမင်းနဲ့အစီအစိမ့်တွေကိုရှောင်ချခြင်းအဲ့ဒါတွေလုပ်ပေးမယ်ဆိုရင်ခုနပြောတဲ့တွေးတိုးယောဂါကိုစီးမတောက်ခင်ကာလမှာကိုသူကကြိုတင်ပြီးတော့မှတွေးတိုးစဖြစ်သူတွေအကုန်လုံးဟာပုံမှန်တွေးပေါင်ခြင်းထဲရောက်အောင်ကာကွယ်နိုင်ပါတယ
်အငန်တက်ကိုလုံးဝမစားဘဲရှောင်ချင်တာဟာတွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ပဲတနည်းတာလိုအပ်တဲ့အငန်တက်ပမာဏမကျော်အောင်ထိန်းကြီးစားတောက်ပေးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန့်စင်ရဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နားဆင်ကြည့်အောင်ပါ။မိသားစုဖြောပြောရေးရုပ်ရှင်တွေရုပ်သံ series တွေကိုထုတ်လုပ်နေတဲ့ Disney Company ကြီးက Disney Plus ဆိုပြီးရုပ်ချိန်ကားတွေကို online ပေါ်မှာ streaming လို့တိုက်ရိုက်ကြည့်နိုင်မဲ့ဝန်ဆောင်မှုအသစ်ကိုစတင်လိုက်ပါတယ်။ online streaming ဝန်ဆောင်မှုတွေမှာတခြားအောင်မြင်နေပြီးသားလုပ်ငန်းတွေထက် Disney Plus ကဘလောက်ပိုပြီးထူးခြားပါလဲ။ဘယ်လိုရုပ်ရှင်ကားတွေကိုကြည့်နိုင်မလဲဆိုတာကိုမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရခင်ဗျာ
လူပြောများနေတဲ့ Disney Plus Streaming ကတော့အမေရိကန်မှာ November 12ရက်နေ့ကစနေပြီးကိုသားညုံရေပထမဆုံးနေ့မှာပဲဝင်ဆောင်မှုယူတဲ့လူတွေကထင်ထားတာထက်အများကြီးများတယ်လို့ Disney ကုမ္ပဏီကပြောတယ်ရှင်
ဟုတ်တယ်မဆမမောက Disney ရုပ်ရှင်ကားတွေအပြင် Iron Man တို့ Thor တို့လိုမျိုး Marvel က Super Hero ရုပ်ရှင်ကားတွေနောက် Star Wars Jedi ရာစစ်ပွဲကားတွေပါကြည့်နိုင်မဲ့ Disney Plus ကို American, Canada နဲ့ Netherlands နိုင်ငံတွေမှာ November 12ရက်မှာစပြီးတော့ဝင်ဆောင်မှုပေးနေတာမဟုတ်လားဗျ
။ Online ကနေပြီးတော့ရုပ်ရှင်တွေ၊ရုပ်သံ series တွေ၊မှတ်တမ်းရုပ်ရှင်ကားတွေကိုဓာတ်ရိုက်ငှားကြည့်လို့ရတဲ့ Streaming ဝင်ဆောင်မှုတွေကအခုနောက်ပိုင်းလူကြည့်ပိုများလာနေချိန်မှာ Disney Company ကလည်း Disney Plus ကိုမိတ်ဆက်တာရှင်Disney ဆိုတာကဒီ Mickey Mouse တို့ Minnie Mouse တို့ကိုဖန်တီးထားတဲ့ကုမ္ပဏီလေ Mary Poppins တို့ Sleeping Beauty တို့ Frozen တို့ Lion King တို့လို့ကလေးရောလူကြီးတွေပါနှစ်သက်ကြတဲ့ကာတွန်းကားပေါင်းများစွာကိုဖန်တီးထုတ်လုပ်ပြခဲ့တဲ့ကုမ္ပဏီကြီးဆိုတော့အဲ့ဒီကုမ္ပဏီကလုပ်တဲ့ Live Streaming ဝင်ဆောင်မှုအသစ်ကိုစိတ်ဝင်တစားစောင့်နေကြတာကြားပြီ
း Disney Plus ဝင်ဆောင်မှုပေးမယ်ဆိုတဲ့ကဘယ်တော့လဲလစဉ်ကြီးနှစ်စဉ်ကြီးဘယ်လောက်ပေးရမလဲဆိုပြီးတော့မေးနေကြတဲ့သူတွေကလည်းမနည်းပါဘူးနော် online streaming ဈေးကွက်ထဲမှာ12နှစ်လောက်ကြိုရောက်နေတဲ့ Netflix မှာပြနေတာတွေတက်ဘာတွေပိုထူးလာမလဲဘလောက်ပိုကောင်းမလဲလို့သိကြနေကြတာလေ
တခြား online streaming လုပ်ငန်းတွေထက်ကိုဘာထူးမလဲဆိုတာကို Walt Disney Animation Studio ကြီးရဲ့ဥက္ကဋ္ဌ Clark Spencer ကိုယ်တိုင်ပြောပြတာပဲနားထောင်ကြည့်ရအောင်ပါ
When you look at Disney Plus and you see the breadth of that library, when you see that there's Disney animation and Pixar animation, there's Lucasfilm, there's Marvel, there's National Geographic, and you think about the library...
Disney Plus ko ji mae so yin Disney animation par de, Pixar animation par de, Lucasfilm thau lo yin par de, Marvel par de, National Geographic par de. Ai yai ko thau lo yin longgan rwe ga ni thau lo pya ta ga de, yau shin ka မှတ်တမ်းရုပ်ရှင်ကားတွေကအများကြီးမှအများကြီးကိုကြည့်နိုင်မှာပ
ါသူပြောသွားတဲ့အတိုင်းပဲရှင် Disney Plus က Disney ကုမ္ပဏီကထုတ်လုပ်ပြသတဲ့ရုပ်ရှင်ကားတွေရုပ်သံစီးရီးတွေပဲမဟုတ်ဘူး Pixar Studio ကဖန်တီးထားတဲ့ Animation Cartoon ကားတွေဥမာလူကြီးလူငယ်ကြိုက်တဲ့ Toy Story တို့ Monsters Inc. တို့လိုမျိုး Animation Cartoon ကားတွေအများကြီးပါမယ် Avengers တို့ Iron Man တို့ Thor တို့ Captain America တို့လိုမျိုး Marvel Super Hero ဇာတ်ကောင်တွေကိုရုပ်ရှင်ရိုက်ထားတဲ့ကားတွေပါမယ်နောက်1989ခုနှစ်ထဲကစပြီးတော့ထုတ်လုပ်ပြသခဲ့တဲ့မူလ classic Star Wars ရုပ်ရှင်ကားတွေအပါအဝင် Star Wars ဂျက်တာယာဇာတ်ကားတွေအားလုံးကိုကြည့်နိုင်မယ်။နောက် National Geographic ကုမ္ပဏီကရိုက်ကူးထားတဲ့ရုပ်ရှင်မှတ်တမ်းရုပ်ရှင်တွေကိုကြည့်နိုင်မယ်ဆိုတော့မနှဲလှဘူးရှင်။နောက် Disney ဆိုတာကဒီမိသားစုဖျော်ဖြေရေးဖြစ်တာကြောင့်မလို့ညဉ့်ဉန်းရိုင်းပြတဲ့ပြောက်ွက်တွေပါတဲ့ R-rated ကားတွေ Disney မှာကြည့်နိုင်မှာမဟုတ်ဘူးတဲ့
။1992ပိုင်းတွေကအမကန်ပရိသတ်တွေရှိနေတဲ့ Star Wars ကို Disney Plus မှာပထမဆုံးရုပ်သံစီးရီးအနေနဲ့လည်းပြနေတယ်ဗျ။ The Mandalorian ဆိုတဲ့ Star Wars series episode တစ်ခုကိုဒေါ်လာသန်း100လောက်တောင်မှအကုန်ခံပြီးတော့ရိုက်ထားတာတဲ့။ Galactic Empire ကြီးပြိုကွဲသွားပြီးတဲ့နောက် First Order အာဏာရှင်တွေပေါ်လာခြင်းစက်ကြားကာလကိုအခြေခံပြီးတော့ The Mandalorian ကိုဇာတ်အိမ်တည်ထားတာဗျ
။ Lucasfilm ကဖန်တီးတဲ့ Mandalorian ကိုရုပ်ရှင်ကားအနေနဲ့မဟုတ်ဘဲ online ပေါ်မှာပဲ streaming လုပ်ကြည့်နိုင်မယ်ပထမဆုံး Star Wars ရုပ်သံ series မျိုးတစ်ကမ္ဘာလုံးက Star Wars ပရိသတ်တွေကတိတ်ကိုစိတ်ဝင်စားကြတာအဲဒါကြောင့် Disney Plus ကို American, Canada နဲ့ Netherlands သုံးနိုင်ငံမှာပဲဝင်ဆောင်မှုစပြီးတော့ခြံတဲ့နိုင်ငံတွေကပရိသတ်တွေကတိတ်မချေနှက်ကြဘူးလေ
အခုလိုမျိုးလူကြိုက်များကြော်ကြတဲ့ရုပ်ရှင်တွေရုပ်သံဇာတ်လမ်းတွဲတွေမှတ်တမ်းရုပ်ရှင်တွေကို Disney Plus ဝင်ဆောင်မှုယူထားတဲ့သူတိုင်းကြိုက်တဲ့အချိန်မှာအချိန်မရွေးကြည့်နိုင်မယ်ပြင်Disney ကုမ္ပဏီကဖန်တီးတဲ့ရုပ်ရှင်တွေကိုလည်းအကန့်အသတ်မရှိကြည့်နိုင်ကြမှာမဟုတ်လို့တခြားဝန်ဆောင်မှုတွေထက်သူတို့ Disney ကထူတယ်လို့ Clark Spencer ကအခုလိုပြောပါတယ
် Obviously there'll be a lot of players out there but I think for us having that depth of that library and the storytelling talent
တခြား online streaming လုပ်ငန်းတွေအများကြီးရှိမှထေချာပါတယ်ဒါပေမဲ့ Disney Plus မှာကအမျိုးအစားမျိုးစုံရုပ်ရှင်ကားတွေကိုကြည့်နိုင်ကြမယ့်အပြင်ဇာတ်လမ်းတွေကိုတူမတူအောင်တရုပ်ဖော်ပြနိုင်တဲ့ Disney Studio ရဲ့ထူးခြားမှုကတခြားဝင်ဆောင်မှုတွေနဲ့ကွဲပြားထူးခြားနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ online ပေါ်မှာဓာတ်ရိုက် streaming ဝင်ဆောင်မှုပေးနေတဲ့လုပ်ငန်းတွေမှာလက်ရှိလူကြီးအများဆုံးက Netflix ဝင်ဆောင်မှုပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာ Netflix ဝင်ဆောင်မှုယူထားသူကအခု2019ခုနှစ်အတွင်းမှာတန်း160လောက်ရှိတယ်လို့ New York Times သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြပါရတယ်။ Amazon ရဲ့ဒီ Amazon Prime ဝင်ဆောင်မှုယူထားသူကလည်းတန်း100လောက်ရှိတယ်။နောက် Hulu streaming ဝင်ဆောင်မှုယူပြီးရုပ်ရှင်ကြည့်သူကလည်းတန်း30လောက်ရှိတယ်တဲ့ဝင်ဆောင်မှုတိုင်းမှာဒီထူးထူးခြားခြား content တွေရှိနေတော့သူပြိတ္တနဲ့သူပဲ Apple company ကလည်း Apple TV Plus ဆိုပြီးတော့မှ Disney Plus ထက်ကိုရပ်ပိုင်းမဲ့ service streaming ဝင်ဆောင်မှုအသစ်ကိုစခဲ့သေးတယ
်အဲ့ဒါကြောင့်မလို့အခုလဲ Disney Plus ဝင်ဆောင်မှုကိုစိတ်ဝင်စားလို့အရင်ယူထားပြီးသားဝင်ဆောင်မှုတွေဖြတ်မလားဆိုတော့လည်းမဖြတ်ဘူးလို့ Disney ပြိတ္တ Kidland Casino ကပြောတာဗျ
I don't think I'm going to quit it. I think I'm just going to add on cuz I watch like from Hulu I watch some shows.
Tomorrow Netflix ဝင်ဆောင်မှုကိုဖျက်ဖြစ်မယ်မထင်ပါဘူး. Disney Plus ကိုပဲဝင်ဆောင်မှုထပ်ယူဖြစ်မယ်လို့ထင်ပါတယ်. Hulu ကိုလည်းကျွန်မကြည့်ပြတယ်. Netflix ကတချို့အစီအစဉ်တွေကိုလည်းကြည့်ပြပါတယ်. အခုဆိုရင် Disney ကနေလည်းကြည့်ပြအောင်ပါ.
Disney ရုပ်ရှင် Frozen ပရိသတ်တယောက်ကလည်း Disney Plus မှာမှာကြည့်နိုင်မယ့်အစီအစဉ်တွေကြောင့်ဝင်ဆောင်မှုယူဖို့စိတ်ဝင်စားနေတယ်ဗျ.
I think so. It's like a Netflix but for Disney from what I understand. And I heard they're going to do a Frozen
Netflix လို့ဒါပေမဲ့ Disney ကလို့ကျွန်မနားလည်ထားပါတယ်. Frozen ရုပ်ရှင်ကားကိုဘယ်လိုရိုက်မလဲဆိုတော့မှတ်တမ်းရုပ်ရှင်ပြမယ်လို့ကြားသိထားတော့အဲ့ဒါကိုကြည့်ရဖို့ကျွန်မစိတ်လှုပ်ရှားနေပါတယ်.
Disney Plus ဝင်ဆောင်မှုကိုလဆင်ကြီးပေးယူမယ်ဆိုရင်တစ်လောက် American Dollar $9ပေးရမယ်. တစ်နှစ်ဝင်ဆောင်မှုယူမယ်ဆိုရင်တော့တစ်နှစ်ကို $90 ပေးရပါမယ်.Disney Plus ဝင်ဆောင်မှုကို TV ပေါ်မှာကြည့်နိုင်တယ်လို့ကွန်ပျူတာပေါ်မှာလည်းကြည့်နိုင်မယ်။ Mobile လက်ကင်ဖုန်းတွေ Tablet ကွန်ပျူတာတွေပေါ်ကလည်းကြည့်နိုင်ပါမယ်။ဒါတွေမက PS4 တို့ Xbox One တို့လိုမျိုး game ကစားတဲ့ set တွေကနေလည်း streaming လုပ်ပြီးတော့ကြည့်နိုင်မှာဖြစ်ပါတယ်ရှင
်။ Massimon တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။View American တန်ခါစီစဉ်တွေကိုဆက်လက်ပြီးတင်ဆက်ပေးနေပါတယ်အခုတော့ဒေါ်လာလတန်စီစဉ်တင်ဆက်ပေးထားတဲ့ American 3 EDM သင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ
ဒီနေ့ပြန်တင်ပြမယ့် EDM အသုံးကတော့
Make a killing
ဖြစ်ပါတယ်စာလုံးပေါင်းကMAKE make ကတခုခုကိုပြုလုပ်တာ A ကတခု KILLING killing က noun နာအဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒ Dinia Maro, killing Debega. A mere amyaji yalaita. We amyaji winada go sluda pipari. Dajao, make a killing lungao Debega. We amyaji yalaita bo. Idiom Debega le sinude lusuya mava. Luduha, langzaya mave pipi. Yinim yon amud kuku jaume pipi. Stock a young way to jaume pipi. Dinini jaung. We a dolly yale de, a mere miniacly yale de. Jamaru mima banska yasuin, a poaji poa like this, we know. Make a killing, so the idiom go, ye hun don't know yabadi. Dee don't ye bate lo, George Grubiri umago, na sinjaya on.
The business tycoon made a killing in the gas exploration project.
Eddie Siway Lungan Shinjiga. The Baba Dangwe Shapwe Siman Gima, a poaji poa like de lo tibi yabare, Ubmago not count na sinjijaya ang.
The business tycoon made a killing in the gas exploration project.
We a dolly yale de, a mia miniacly yale de, a poaji poa like de, so ye, belu piomele.
Make a killing.
Lo piolu yabare, eragaro, dinim netwe, timpia gede, idiom atome pipare.
ดอลลาร์ละตันติซินเดซับไปทาเรอเมริกันตุงอีดีเอ็มติงงาซาเปลี่ยนแล้วทอลเลนจับဖြစ်ပါတယ်အခုจาตาบรีนี่မနေ့ပိုင်းထုတ်လင်းပြီးခဲ့တဲ့တနအီစီဇန်အစဆုံးကိုမနေ့ရှင်းနိုင်ကနေ
ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လူမျိုးစုနဲ့နိုင်ငံဖွဲ့တွေကြားတဲ့ပွဲတွေကြောင့်အရသားတွေဘေးဒဏ်သင့်ရတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အခြေအနေမှာရောက်နေပြီးအရသားတွေကိုကောက်ွယ်ပေးဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ်ပြည်ပခါမှာပါဝင်နေသူအလုံးအ
ကုလသမဂ္ဂရွေးမှူးချုပ်ရဲ့ပြောခွင့်အရစတီဖင်ဒူဂျာရစ်ကဗိုလ်ထူးနှင့်ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရခိုင်နှင့်ချင်းပြည်နယ်တွေမှာလက်ရှိအိုးအိမ်ဆုံးထွက်ပြေးနေရသူပေါင်း4000ကျော်ရှိပြီးဒီအခြေအတွက်ဟာအော်တိုဘာလောက်ကိုမိုင်းကလေးကဆိုရင် 8000 တဲ့မနဲ့တိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံရေးရအမြတ်ထစ်စီမဲ့စုံလန်းစစ်ဆေးမှုကိုယူကရိန်းအနေနဲ့မလုပ်ဘူးဆိုရင်လူချင်းနဲ့စီးရဲအကူအညီကိုရမှာမဟုတ်ဘူးဆိုတာမကြသေးခင်လားတွေအတွင်းကတမတ်ချက်တစ်ခုလိုဖြစ်ခဲ့တယ်လို့အမေရိကန်သံတမန်ဂေါ်ဒန်ဆန်လန်ကအလေးနဲ့ပြောပါတယ်။သမ္မတကညင်းထားတဲ့ကြားမှာပဲတမတ်ကြီးဆန်လန်ကဗိုလ်ထူးနဲ့လွတ်တော်ကြားနာပွဲတွင်အဲ့လိုပြောသွားတာပါ။သမ္မတကိုတရားဆက်ဆိုရေးစုံလန်းစစ်ဆေးနေသူတွေဟာဒီရှုပ်ထွေးတဲ့ကိစ္စတွေကိုရိုးရှင်းတဲ့မေးခွန်းပုံစံကူထဲမှာမကြခဏပေါင်းသွင်းပြီးတော့ပေးယူလောက်တာရှိခဲ့လားဆိုပြီးတော့မေးကြတဲ့အကြောင်းရှင်တို့ကကျွန်တော်ထွက်ဆိုထားခဲ့တယ်လို့ပဲအဖြေကတော့ဟုတ်ပါတယ်ဆိုပြီးအောက်လူတော်ထောင်လိုင်းကော်မတီမှာ EU ဆိုင်ရာအမေရိကန်သံတမန်ကြီးဆန်လန်ကပြောသွားပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲတွေမှာဗိုလ်ကြီးပြောင်းလဲပြင်လဲတဲ့ရည်ရည်ချက်မျိုးပြဖို့မြောက်ကိုရီးယားကအမေရိကန်ကိုဒီနှစ်ကနောက်ဆုံးထားပြီးတောင်းဆိုထားတာဟာအထူးကြောင့်တစ်ခုသာဖြစ်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီဖန်ဘိုင်ဂွန်ကပေါ်ထူးနေမှာပြောပါတယ်။ဟောင်ကောင်ကဗြိတိသျှကောင်စီဝင်ရုံးမှာရင်ကလှုပ်လှုပ်ခဲ့သူဝန်ထမ်းဟောင်တူဖြစ်သူဆိုင်မွန်ချန်ကတရုတ်လျှို့ဝှက်ရဲတွေကသူ့ကိုဖမ်းဆီးနှိပ်စက်ပြီးအစိုးရဆန့်ကျင်ရေးလူလူဆန္ဒပြပွဲနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုရယူဖို့ကြိုးပမ်းနေတယ်လို့ပြောပါရယ်။ဆိုမာလီယာနိုင်ငံဟာကဘာကြီးပုံနုလောင်မှုတံကိုစုစုံခံနေရတဲ့အတိုင်းပြည်တစ်ခုဖြစ်ပြီးလူပေါင်း2000ကျော်ဆန္ဒရေးခါရှာဖွေမှုနဲ့ကြုံနေရခြင်းဆိုမာလီယာတောင်ဘက်အလယ်ပိုင်းဒေသမှာမကြာခင်ကရေကြီးတာကြောင့်လူပေါင်း 5,400,000 ဘေးဒဏ်သင့်နေရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်ခင်ဗျာ။
ကျတာပရိနေမနဲ့ခင်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်္ဂကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ Yemington မှာဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 7 kHz 1.683 ည line to meter 7 kHz 1.563 ည line to meter 25 kHz 1.965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.